Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ6ရက်တနင်္လာညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျမစုမမရှင်
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ Fox သတင်းဌာနက Bill O'Reilly ရုရှားသမ္မတကိုပြောခဲ့တဲ့စကားပေါ်တောင်းပန်ဖို့ရုရှားဆိုရကတောင်းဆိုလိုက်ပါတယ်ပြည်သူသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးတာတွေစနေပါပြီဣန္ဒိနီးရှားမှာရှိနေတဲ့ဒုက္ခသည်တွေကတတိယနိုင်ငံတွေမှာအခြေစိုက်နေထိုင်နိုင်ရေးပိုအရှင်မြင့်လုပ်ပေးဖို့ကုလသမဂ္ဂကိုတောင်းဆိုဆန္ဒပြကြပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့ဒီကနေ့နေပြည်တော်မှာကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာဥက္ကဋ္ဌဖြစ်သူဒေါအောင်ဆန်းစုကြည်ကငြိမ်းချမ်းရေးအတွက်တိကျပြတ်သားတဲ့ဆုံးဖြတ်ချက်တွေချတဲ့အစဉ်မျိုးဖြစ်စေခြင်းတယ်လို့ထည့်သွင်းပြောကြားလိုက်တဲ့သတင်းမှာတော့
ဒီမှာတော့ငြိမ်းချမ်းရေးအတွက်တိုးတက်မှုဖြစ်စေမယ့်ခြေလှမ်းအချို့ကိုတိတိကျကျပြတ်ပြတ်သားသားလှမ်းမှုဆုံးဖြတ်ချက်တွေ
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ရခိုင်မြောက်ပိုင်းကလူခွေချိုးဖောက်မှုတွေစစ်ဆေးပေးဖို့လူခွေအဖွဲ့ HRW ကတိုက်တွန်းလိုက်တဲ့သတင်း။နောက်ရခိုင်ပြည်နယ်အတွင်းမှာနေမြေရှင်းလင်းရေးကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုခိုလုံနေကြသူတွေကသူတို့ဌာနေပြန်နိုင်ရေးပြန်ပြီးတော့ကူညီပေးဖို့နိုင်ငံတကာအတိုင်းအဝန်ကိုပြန်ကြားလိုက်တဲ့သတင်းနဲ့အတူလွှတ်တော်ကိုယ်စားလှယ်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကော်မတီကိုတင်သွင်းသွားဖို့ရှိတယ်ဆိုတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရမှာပါ။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တနင်္ဂနွေနေ့ကတွေ့ဆုံမိမြန်ခံတွင် Fox ရုပ်သံသတင်းဌာနကသတင်းတော့ Bill O'Reilly ပြောခဲ့တဲ့အပေါ် Fox ရုပ်သံသတင်းဌာနအနေနဲ့တောင်းပန်မှုရုရှားဆွေရကတောင်းဆိုလိုက်ပါတယ်ရုရှားကောင်းဆောင်ကိုသူလေးစားတယ်လို့သမ္မတထရမ့်ကပြောလိုက်ပြီးတဲ့နောက်ပူတင်ဟာလူသက်သမားတဦးပဲလို့ O'Reilly ကပြောတာပါFox သတင်းဌာနသတင်းတောက်ရဲ့အဲ့လိုပြောစကားဟာလက်ခံနိုင်ပေါ်ရမရှိဘဲစော်ကားတယ်လို့ယူဆကြောင်းအမှန်တမ်းပြောရရင်တော့ Fox လို့အတိမတ်ပြုခံရတဲ့သတင်းဌာနတစ်ခုကနေတောင်းပန်တာမျိုးဖြစ်စေချင်တယ်လို့တယ်လီဖုန်းကနေတစင်ဒီကနေ့လုတ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောသွားပါတယ်။ O'Reilly ရဲ့အဆိုအဖြစ်ပူတင်အရင်ကကျူးလွန်ထားတဲ့လူအများပြားတပ်ဖြတ်မှုတွေပေါ်သမ္မတထရမ့်ရဲ့သဘောထားနဲ့ဒီသမိုင်းကြောင်းရှိထားတာသိလျက်နဲ့ဘယ်လိုလေးစားနိုင်တယ်လဲဆိုတဲ့မေးခွန်းကိုသမ္မတထရမ့်ကပြန်ဖြေတာပါ။လူသက်သမားအများပြားရှိတယ်ကျွန်တော်တို့မှာလူသက်သမားတွေအများကြီးရှိတယ်ခမားကဘယ်လိုထင်လို့လဲကျွန်တော်တို့နိုင်ငံကရောအပြစ်ကင်းလို့လားလို့သမ္မတထရမ့်ကပြန်ပြောပါတယ်သမ္မတရဲ့စကားအပေါ်သူ့ရဲ့ Republican Party ဝင်တချို့ကိုယ်တိုင်စိတ်နှောက်ယှက်ဖြစ်ကြပါတယ်အမေရိကန်နဲ့ပူတင်ကြားမှာတူညီချက်တစ်ခုခုရှိတယ်လို့သူမြူဆတဲ့အကြောင်းအထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell ကပြောပါတယ် KGB ထောက်လိုင်းဟောင်းတူဖြစ်တဲ့ပူတင်ကိုလူဆိုးတူအဖြစ် McConnell ကသတ်မှတ်ပြောဆိုပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်အတလန္တိတ်စာချုပ် NATO အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေမေလမှာလုပ်တဲ့စည်းဝေးကိုတက်ဖို့သဘောတူလိုက်ပါတယ်။ NATO အဖွဲ့အကြီးအကဲ Jens Stoltenberg နဲ့တနင်္ဂနွေနေ့ကတယ်လီဖုန်းပြောချိန်အတွင်းမှာအဲ့ဒီလိုသဘောတူလိုက်တာပါ။စကားပြောကြတဲ့အချိန်မှာယူကရိန်းနိုင်ငံအခြေပိုင်းကတီးခြားခွဲထွက်ရေးဆိုင်ရာပြည်ပခါကိုလည်းထည့်ပြောကြတယ်လို့အိမ်ပြည်တော်ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ NATO အဖွဲ့ဝင်နိုင်ငံတွေကထည့်ဝင်မယ်လို့ကတိပေးထားတဲ့ကာကွယ်ရေးဆိုင်ရာ၃စိတ်တွေကိုထည့်ဝင်လာအောင်ဘလို့ဆွဲဆောင်တိုက်တွန်းကြမယ်ဆိုတာ Mr. Trump နဲ့ NATO အထွေထွေမှုချုပ်တို့ဆွေးနွေးကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်တွေတုန်းကတော့ Mr. Trump က NATO အဖွဲ့ဟာခင်နဲ့မလွန်ညီတော့ဘူးလို့ဝေဖန်ပြောဆိုထားတာကြောင့် NATO အဖွဲ့နဲ့ပတ်သက်လို့ဘယ်တော့ခင်မမှုရှိတယ်လဲဆိုတဲ့အပေါ်မှာဥရောပခေါင်းဆောင်တို့ချုပ်ဆွေးခဲ့ကြတာပါ။ဒါပေမဲ့လည်းတနင်္ဂနွေနေ့ကတယ်လီဖုန်းပြောချိန်အထွေမှာတော့ NATO အဖွဲ့ကိုအခိုင်အမာထောက်ခံတယ်ဆိုတာသမ္မတထရမ့်ကပြောခဲ့ပါတယ်။ယူကရိန်းနယ်စပ်တစ်လျှောက်ကပြိပခါကိုညှိနှိုင်းစွာဖြေရှင်းနိုင်မဲ့အဖြစ်တစ်ခုရလာနိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်း Mr. Trump နဲ့ Mr. Stoltenberg တို့ဆွေးနွေးခဲ့ကြတယ်လို့အင်ပြီးတော့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင်
။ American သမ္မတဒေါ်နယ်ထရမ့်ဟာ Florida ပြည်နယ်ကသူ့ရဲ့အပန်းဖြေခြံကြီးကနေ Washington ကိုဒီကနေ့ပြန်မလာခင် Tampa မြို့က MacDill လေတဲ့စခန်းမှာရှိတဲ့ကမ္ဘာလေပန်းဒေသဆိုင်ရာအမေရိကန်ကိုယ်ကမှုစစ်ဌာနချုပ် CENTCOM ကိုတွားဖို့ရှိပါတယ်။ CENTCOM ဌာနချုပ်မှာအစီရင်ခံတင်ပြတာကို Mr. Trump နားထောင်ပြီးတာဝန်ကျနေသူတွေကိုမိန့်ခွန်းပြောမှာပါ။ဒါဟာဖြင့်ဒီလ20ရက်နေ့မှာသမရဖြစ်လာပြီးကြတဲ့ကဆိုရင်အမေရိကန်တပ်ဖွဲ့ဝင်တွေစီကိုတွားရောက်တဲ့သူ့ရဲ့ပထမဆုံးခီးစဉ်ဖြစ်ပါမယ်။ CENTCOM စစ်ဌာနချုပ်ဟာအရှေ့အလယ်ပိုင်းနဲ့အာရှအလယ်ပိုင်းမှာဒေသတွင်းလူမျိုးရေးအားကောင်းစေဖို့အတွက်မဟာမိတ်တွေ၊မိတ်ဖက်နိုင်ငံတွေနဲ့ပူးတွဲပြီးစီးရေးလှုပ်ဆောင်ချက်တွေနဲ့တခြားလုပ်ငန်းတွေကိုတာဝန်ယူညွှန်ကြားစီစဉ်ပေးရတာဖြစ်ပါတယ်။
ဖြစ်တဲ့မျိုးသားရေးဝါဒီတူဖြစ်တဲ့ Marine Le Pen ဟာကမ္ဘာလုံးဆိုင်ရာဖြတ်ချက်မှုတွေကိုဆက်ကျင်ပြီးပြည်ထောင်နိုင်ငံသားပထမဦးစားပေးဖြစ်ရမယ်လို့ကြွေးကြော်ပြီးတော့လာမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်တဲ့တနင်္ဂနွေနေ့မှာပဲခတိပြုပြောဆိုလိုက်ပါတယ်
။ Notre projet, vous l'avez compris, est un projet empreint d'une grande force.La force des
Tomorrow Dale ထားတဲ့အစီအစဉ်ဟာကျမတို့ရဲ့ကြီးမားတဲ့ခွန်အားတဟဆတာရှိနေတဲ့ခွန်အားအပေါ်မှာအခြေခံတဲ့အစီအစဉ်တစ်ခုပါကျမတို့အနေနဲ့ဘယ်သူကိုမှအောက်ကျစရာကြည်စရာကျေးဇူးတင်စရာမလိုပါဘူးဘယ်လကကြားတိုင်းပြည်စီးပွားရေးအရာကြီးသူတွေကိုမှမျက်နှာချိုးသွေးတင်စရာလည်းမလိုပါဘူးလို့ Mrs. Lupin ကပြောသွားတာပါလူပဟအပြိုးသားရတဲ့ဥပါဒီမှာနေ့တော်ကြာရှီတန်းကနေရက်ဒီပြောဆိုလာခဲ့တဲ့ခေါင်းဆောင်တရားဖြစ်တယ်လို့ပြည်သူနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေပို့ပြီးတော့ကြုံလာရတာနဲ့အမျှလူလူထောက်ခံမှုဆက်ရလာနေတဲ့သူတယောက်ဖြစ်ပါတယ်။မဲဆန္ဒရှင်တွေကအပြိုးသားရေးဝါဒီတွေနဲ့အများကြိုက်မူဝါဒတွေဘက်ကိုပြောင်းလဲထောက်ခံလာတာကြောင့်ပါ။လူပဟသိပ္ပံကေလာတွေကပဲအများပြည်သူတွာလာနေတဲ့နေရာတွေမှာမွတ်စလင်တွေခေါင်းပြူးချုံတာကိုရောဂျူးတွေခေါင်းဆောင်အုပ်ထုပ်ဝတ်တာကိုပါကတ်ကွက်ဖို့တိုက်တွန်းထားတဲ့သူဖြစ်ပါတယ်။စီပွားရေးအကြောင်းပြချက်တဲ့တခြားနိုင်ငံတွေကလည်းပြည်ထောင်နိုင်ငံကိုရွှေ့ပြောင်းဝင်ရောက်လာသူတွေကိုစန့်ကျင်တဲ့သူတူဦးလည်းဖြစ်ပါတယ်။ရွှေ့ပြောင်းနေထိုင်သူတွေဟာအစိုးရထောက်ပံ့ကြီးစားပြီးပြည်သူတွေရဲ့အခွင့်အရေးကိုသူတို့ကပဲသုံးစွဲနေတယ်ဆိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြောဆိုတဲ့လေတံမျိုးနဲ့အလားတူ Mrs. Lupin ကလည်းပြောနေတာပါရှင့်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတနင်္လာညဘက်အစီအစဉ်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကသူတို့ကိုတတိယနိုင်ငံတွေမှာရွှေ့ပြောင်းချေဆန်းနေထိုင်ခွင့်ပြုရေးလုပ်ငန်းစဉ်ကိုခက်မြန်မြန်တိုးလှုပ်ပေးဖို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီကိုတိုက်တွန်းတဲ့အနေနဲ့ဒီကနေ့ဂျကာတာမြို့တော်မှာဆန္ဒပြကြပါတယ်။စစ်တပ်သင်းနိုင်ငံတွေဖြစ်တဲ့အာဖဂန်နစ္စတန်၊ဆူဒန်နဲ့ဆိုမာလီယာနိုင်ငံတွေကနေအင်ဒိုနီးရှားမှာရောက်နေတာနှစ်အတော်ကြာနေပြီဖြစ်တဲ့ဒါဇင်ပေါင်းများစွာသောဒုက္ခသည်တွေကိုဒုက္ခသည်တွေကသူတို့ရွှေ့ပြောင်းနေထိုင်ရေးအရှိန်မြှင့်လုပ်ပေးဖို့ UNHCR ကိုတောင်းဆိုကြတာပါ။တခြားနိုင်ငံတွေမှာရွှေ့ပြောင်းအခြေဆိုင်နေထိုင်ခွင့်ရဖို့စောင့်နေတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ် 14,000 နီးပါးအင်ဒိုနီးရှားမှာရှိတယ်လို့ UNHCR ကပြောပါတယ်။အဲဒီအထက်က 8,500 လောက်ကိုဒုက္ခသည်တွေအဖြစ်အသိမှတ်ပြုထားပြီးဖြစ်ပေမဲ့ပြီးခဲ့တဲ့နှစ်ကလူပေါင်း610ပဲအမေရိကန်နဲ့ကနေဒါလိုတခြားနိုင်ငံတွေမှာရွှေ့ပြောင်းအခြေဆိုင်နေထိုင်ခွင့်ရခဲ့ပါတယ်။
ရူမေးနီးယားနိုင်ငံမှာနိုင်ငံရေးသမားအများပြားကိုအချင်းပြတ်ချစားမှုနဲ့အရေးမယူနိုင်အောင်ကာကွယ်ပေးထားတဲ့အငင်းပွားစရာဖြစ်နေတဲ့အစိုးရအဖွဲ့အမိတ်ဒီဂရီတစ်ခုကိုဆိုရှယ်ဒီမိုကရက်အစိုးရကပယ်ဖျက်ပေးလိုက်ပြီးတော့တရက်အကြာဒီနေ့မှာပဲရူမေးနီးယားတရားရုံးဝင်ကြီးကပြည်မှုဆိုင်ရာကျင့်ထုတ်ဥပဒေမူကြမ်းသစ်နဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ရူမေးနီးယားနိုင်ငံမှာ1989ခုနှစ်ကွန်မြူနီအာနာရှင်နီကိုလိုက်ချော့ဆက်စကူပြုတ်ကျခဲ့ခြင်းကစလို့အကြီးမားဆုံးဆန္ဒပြပွဲကြီးအဖြစ်ဘူချာရက်မြို့က Victory ရင်ပြင်မှာထောက်ထောင်ချီတဲ့ဆန္ဒပြသူတွေရဲ့ကတ်ကွက်ဆန္ဒပြမှုတွေ6ရက်ဆက်တိုက်ကြုံခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ်ဆိုရင်ဂရိုင်းဒီယန်နူကအစိုးရအဖွဲ့အမိတ်ကိုပယ်ဖျက်ပေးလိုက်တာဖြစ်ပါတယ်။နိုင်ငံရေးအချင်းပြတ်ချစားမှုတွေကိုကာကွယ်ပေးနိုင်မဲ့အငင်းပွားဝယ်ရာတီအမိတ်ကိုအစိုးရကပယ်ဖျက်ပေးပြီးတဲ့နောက်မှာကိုပဲထောက်ပေါင်းများစွာသောဆန္ဒပြသူတွေကတော့တနေ့ကလေးနေ့နောက်ပိုင်းအထိအဲ့ဒီရင်ပြင်မှာဆက်ပြီးတော့ဆန္ဒပြကြပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ညပိုင်းကအချိန်တောင်ချပြီးကျင်းပတဲ့အစိုးရဖွဲ့အစည်းအဝေးတစ်ခုအတွင်းမှာဒီအမိတ်ဒီဂရီကိုချမှတ်ခဲ့တာဖြစ်ပြီးဒီအမိတ်အရအစိုးရအရာရှိတွေနဲ့အနေနဲ့ဒီလက်စားငွေပမာဏဒေါ်လာ48,800မရှိဘူးဆိုရင်လက်စားမှုနဲ့ဆွတ်ဆွဲအရေးယူမခံရအောင်ကာကွယ်ပေးထားတာပါရှင
်။ဆီးရီးယားပြစ်ခတ်ရဆဲရေးသဘောတူညီချက်ကိစ္စကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကဇက်စတန်နိုင်ငံရဲ့မြို့တော်မှာဆွေးနွေးနေပါတယ်။ဘူးတွဲလုပ်ငန်းအဖွဲ့ရဲ့ပထမဆုံးအစည်းအဝေးကိုအက်စတာနာမြို့တော်မှာဒီကနေ့လုပ်ပြီးရုရှား၊တူရကီ၊အီရန်နဲ့ကုလသမဂ္ဂကကိုယ်စားလှယ်တွေတက်နေပါတယ်။အပြည့်အဝသဘောတူညီချက်ကိုဘယ်လိုစောင့်ကြည့်ကြမလဲတိုက်ပွဲတွေကိုဘယ်လိုတားဆီးမလဲဆိုတာအပြင်လူသားချင်းစာနာမှုအကူအညီတွေကိုဘေးရန်ကင်းကင်းနဲ့ဘယ်လိုပို့ကြမလဲဆိုတာတွေကိုကိုယ်စားလှယ်တွေဆွေးနွေးကြပါတယ်တူရကီရုရှားနဲ့အီရန်တို့ပူးတွဲကမ္ဘာကထပြုပြီးဆီးရီးယားဆွေးရနယ်သဘုံအဖွဲ့တွေကကိုယ်စားလှယ်တွေတက်ရောက်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပြီးခဲ့တဲ့လကကာစစ်တန်နိုင်ငံမှာလုပ်ခဲ့ပါသေးတယ်
အရှတေသာဟာလာမယ့်ဆယ်စုနှစ်အတွင်းကင်ဆာရောဂါတဲ့အရေးအတွက်တိုးလာတာနဲ့လေးဖြတ်ဝေဒနာခံစားရသူအုံနောက်ထိခိုက်ဒဏ်ရာရဒါမှမဟုတ်ရောဂါတစ်ခုခုကြောင့်စိတ်ဝေဒနာခံစားရတဲ့သူအရေးအတွက်တိုးလာတာကြောင့်ဆေးကုသမှုကုန်ကျစရိတ်ဝတ်ထုတ်ဝင်ပို့ပိုကြီးလာမဲ့အရေးရှိဆိုင်နေရပါတယ်။အရှတေသာမှာစီးပွားရေးကောင်းလာတာကြောင့်စီးရဲပွဲတင်မှုတိတသာရော့သွားပေမဲ့တစ်ဖက်မှာတော့စားသောက်ပုံပြောင်းလဲလာတာကလည်းမြို့ပြဒေသပတ်ဝန်းကျင်ကြီးကြပ်မှုပိုဆိုးလာတာတွေလို့လူမှုဝန်းကျင်နဲ့နေထိုင်မှုပုံစံတွေပြောင်းသွားတဲ့အတွက်လဲလူတွေပေါ်မှာထိခိုက်မှုပိုတိုးလာတာပါ။ အရှိတအရှာဒေသမှာကိစ္စရောဂါကိုနောက်ကျပြီးမှကုသတာကြောင့်တနည်းကိုလူပေါင်း 1.3 သန်းသေဆုံးနေကြရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်တကမ္ဘာလုံးမှာကိစ္စရောဂါကြောင့်နှစ်ဆယ်သေဆုံးသူအရေအတွက် 1.8 သန်းမှာ၃ပုံတစ်ပုံဟာအာဖရိကနဲ့အာရှတိုက်တွေကဖြစ်တယ်လို့ WHO ကပြောပါရယ်2015ခုနှစ်အတွင်းကမ္ဘာလုံးမှာသေဆုံးသူအရေအတွက်96သန်းထဲမှာကင်ဆာယောဂါတွေနဲ့အတူစီချိုယောဂါနှလုံးသွေးကြောယောဂါနဲ့နာတာရှည်အဆုတ်ယောဂါတွေကြောင့်သေဆုံးသူအရေအတွက်ဟာ80ရာခိုင်နှုန်းတောင်မှမဟုတ်သန်း40ရှိတယ်လို့ WHO ကပြောပါရယ်။ဒါပေမဲ့ကုသဆေးကတော့ကမ္ဘာလုံးမှာပိုများခဲ့တာပါ2015ခုနှစ်မှာကင်ဆာဆေးဝါးအတွက်ကုန်ကျစရိတ်ဟာ 17.5 ရာခိုင်နှုန်းတိုးပြီးဒေါ်လာ108ဘီလီယံရှိခဲ့ပါရယ်။အဲ့ဒီကုန်ကျစရိတ်ဟာ2020ပြည့်နှစ်မှာဒေါ်လာဘီလီယံ150အထိတိုးလာမယ်လို့ခန့်မှန်းထားပါတယ်။အများအဖြစ်ကတော့ဒီပို့ပြီးတော့အထူးပြုကူတာတဲ့ဆေးဝါးသစ်တွေအတွက်ကုန်ကျစရိတ်တိုးလာမှာကြောင့်ဖြစ်ပါရဲ့ရှင
်။နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကြော်ကြော်သိန်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးကိုဒီကနေ့နေပြည်တော်မှာကျင်းပပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်ကိုဒီလ28ရက်နေ့မှာစတင်မှုရထားကြောင်းဆွေးနွေးခဲ့ပါတယ်။ဒီအစည်းအဝေးအဖွဲ့မှာတော့ UPDJC ရဲ့ဥက္ကဌဒေါအောင်ဆန်းစုကြည်ကနှုတ်ခွန်းဆက်အမှာစကားပြောကြားတဲ့အခါမှာငြိမ်းချမ်းရေးအတွက်တိကျပြတ်သားတဲ့ဆုံးဖြတ်ချက်တွေချတဲ့အစီအမျိုးကိုဖြစ်စေခြင်းကြောင့်ထည့်သွင်းပြောကြားခဲ့တယ်လို့လာမယ့်27ရာစုပင်လုံညီလာခံမှာနိုင်ငံရေးဆုံးဖြတ်ချက်ချမှတ်နိုင်မှုအတွက်ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC စည်းဝေးကိုဒီကနေ့မနက်10:00နာရီကနေပြည်တော်ကတင်ကဟဟိုတယ်မှာစတင်ကျင်းပခဲ့တာဖြစ်ပါတယ်ဒီစည်းဝေးမှာ UPDJC ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကနှုတ်ခွန်းဆက်အမှာစကားပြောကြားရမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ်ဒါဒီစ
ည်းဝေးပေါ်ဒီစည်းဝေးပြီးလို့ရှိလို့ရှိရင်အခုစည်းဝေးစတဲ့အချိန်နဲ့စည်းဝေးပြီးသွားတဲ့အချိန်ကြားထဲမှာဒီမှာတော့ဟာငြိမ်းချမ်းရေးအတွက်တိုးတက်မှုဖြစ်စေမယ့်ခြေလှမ်းအချို့ကိုတိတိကျကျပြပြသားသားလှမ်းမှုဆုံးဖြတ်ချက်ပြီးချပြီးဆိုတဲ့အဖြစ်မျိုးကိုဖြစ်စေချင်ပါတယ်။ဒီမှာအားလုံးကိုလည်းဒီအတိုင်းပဲဒီလိုစိတ်ဓာတ်နဲ့ဒီစည်းရုံးကိုဝင်ဝိုင်းပြီးတော့ပံ့ပိုးပေးကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဖြစ်စေချင်ပါတယ်
။လာမယ့်ညီလာခံမှာတယောက်သူရဲ့အနေနဲ့မိမိတို့ရယူဖို့တဲ့ပေးဆပ်ဖို့လိုအပ်ကြောင်းလဲဒေါန်ဆန်းစုကြည်ကထပ်မံတိုက်တွန်းထားပါတယ်။ဒီကနေ့ကျင်းပတဲ့ UPDJC အစည်းအဝေးကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုဒီလ28ရက်နေ့မှာကျင်းပဖို့ရထားကြောင်းလဲပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကနာယကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်။ရလာတာပေါ့ဟိုဥတည်လာတာပေါ့ဒက်လိုင်းဖော်မျိုးလောက်တော့28ကျော်လောက်ပါတယ်28ရက်။ဒါမှအဖေတော့မဟုတ်ပါဘူး။တက်ကြတော့ထားတာပိုကောင်းတယ်ဆိုတော့အဲ့ဒါကိုဆုံးဖြတ်ကြတာ။
ဒီလကုံမှာကျင်းပဖို့ရထားတဲ့ညီလာခံမှာတနိုင်ကလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသွင်းတဲ့အဖွဲ့အစည်းတွေပါဝင်မှာမဟုတ်တယ်လို့နိုင်ငံရေးဆုံးဖြတ်ချက်ချမှတ်ဖို့ကိုလည်းဆွေးနွေးခဲ့ကြောင်းပုံမှုကြီးခွန်ဥက္ကာကအခုလိုဆက်ပြောပါတယ
်။အိုးကျွန်တော်တို့ဥပဒေနဲ့ချက်တော့ဟိုမူပေါင်းတိုင်းမှာ NCA မထိုးတဲ့အဖွဲ့တွေကတော့မပါဘူး။ဒီစကားတော့ဒီလေလာသူဖြစ်လဲဘူးမှမဖိတ်တော့ဘူး။အဲ့ဒါအဲ့ဒါပါမကျေနော်ကျွန်တော်တို့ကတက်ရောက်သူများလို့ခေါ်တာဘူဒူလာလာတက်ရောက်သူများပဲကိုယ်စလဲမဟုတ်ဘူးအခုတပတ်တော့ကိုယ်စလဲအပြည့်ဖြစ်မှရမယ်ကိုစားပြုမှုရှိရမယ်မန်တိတ်ရှိရမယ်ခိုးတော့ကတော့ open to all လောက်လိုက်တာပါလာမယ့်စီးပွဲမှာလည်းကောင်းနေငါကုအစီအပွဲငါကုအပြန်အလှန်ဆုံးသိပြီးတော့ဆုံးဖြတ်ချက်ချတဲ့ညီလာခံဖြစ်မယ်ဒီတကားတော့အရင်ညီလာခံရတော့ဆုံးဖြတ်ချက်မရှိဘူးဒီတိုင်းပြောလိုက်တာအခုညီလာခံကတော့နိုင်ငံရေးဆုံးဖြတ်ချက်ထွက်အောင်လုပ်မှာပါပဲအဲ့ဒါနည်းနည်းကွာလားအဲ့ဒါပါ
ညီလာခံမှာတယောက်ခွင့်မရပဲကြံနေတဲ့အဖွဲ့အစည်းတွေကို NCA လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးညှိနှိုင်းဖို့နဲ့လက်မှတ်ရေးထိုးပြီးတဲ့နောက်မှာ6လတကြိမ်ကျင်းပမဲ့ညီလာခံမှာပါဝင်နိုင်ဖို့ဆွေးနွေးသဘောတူခဲ့ကြပါတယ်ဒီကနေ့ကျင်းပတဲ့အစည်းအဝေးဟာညနေ4နာရီခွဲကျော်မှာပြီးဆုံးခဲ့ပါတယ်ဒီအစည်းအဝေးကိုနိုင်ငံရေးပါတီ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့အစည်းနဲ့တက်မရော်အစိုးရလွှတ်တော်ကကိုယ်စားလှယ်40ကျော်တက်ရောက်ခဲ့ပါတယ်2016ခုနှစ်ဩဂုတ်လ31ရက်နေ့မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုပရမအကြိမ်ကျင်းပခဲ့ပြီး2016ခုနှစ်ဇန်နဝါရီလကသမရဦးသိန်းစိန်တာဝန်ယူချိန်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံအမည်နဲ့စတင်ကျင်းပခဲ့ပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုလည်းစတိုက်တင်ပြပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုမတရားပြုကျင့်တာအပါအဝင်လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်အရာရှိတွေကိုအရေးယူပေးဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch HRW ကတိုက်တွန်းလိုက်ပါတယ်။မျက်မြင်တွေ့ခဲ့တဲ့သူတွေကိုတွေ့ဆုံမေးမြန်းထားတယ်လို့ဆိုတဲ့ဒီအဖွဲ့ရဲ့လေလာတွေ့ရှိချက်တွေအရပြီးခဲ့တဲ့နှစ်ကုန်ပိုင်းကနေဇန်နဝါရီလကာလအတွင်းမှာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေမတရားပြုကျင့်ခံရတဲ့ဖြစ်ရပ်ပေါင်းက23ခုရှိတယ်လို့ဆိုပြီးတရားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့လည်းတောင်းဆိုထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါဒီအောက်တိုဘာလ9ရက်နေ့နောက်ပိုင်းဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်သူတွေကိုရှာဖွေနေနေတဲ့နယ်မြေရှင်းလင်းမှုတွေအတွင်းမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုအုပ်စုဖွဲ့မတရားပြုကျင်တာအပါအဝင်လူမိုင်းဆိုင်ရာစော်ကားနှောက်ယှက်တဲ့ဖြစ်ရပ်တွေအများအပြားရှိခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုခဲ့ကြတာပါဒီလူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်လို့မျက်မြင်တွေ့ခဲ့တဲ့သူတွေကိုတွေ့ဆုံမေးမြန်းခဲ့တာမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေဒီနှစ်ဇန်နဝါရီလအတွင်းရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေမတရားပြုကျင့်ခံရတဲ့ဖြစ်ရပ်ပေါင်း28ခုရှိခဲ့တဲ့အကြောင်းလူရောက်မျိုးအခြေစိုက်နိုင်ငံတကာလူခွင့်ရအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောပါတယ်
We found 28 incidents of rape, gang rape and other types of sexual assault.
အမျိုးသမီးနဲ့အသက်13နှစ်အရွယ်ထိပါပါတဲ့မိန်းကလေးငယ်တွေကိုတဦးချင်းရောအုပ်စုဖွဲ့ပါမတရားပြုကျင့်တာနဲ့တခြားလိင်ပိုင်းဆိုင်ရာထိပါတဲ့လုပ်ရပ်ပေါင်း28ခုကျမတို့တွေ့ခဲ့ရပါတယ်မြန်မာစစ်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကစနစ်တကျစီစဉ်ကျူးလွန်ခဲ့ပုံရတယ်ဆိုတာကိုလည်းကျမတို့တွေ့ခဲ့ပါတယ်သူတို့တွေကကြေးရွာတွေကိုဝင်အမျိုးသားတွေကိုတတ်အမျိုးသမီးတွေကိုတီးခြားခွဲထုတ်ပြီးတော့တဦးချင်းဒါမှမဟုတ်အုပ်စုဖွဲ့ပြီးမတရားပြုကျင့်ကြတာပါတချို့ဖြစ်ရတဲ့မှာတော့အမျိုးသားအမျိုးသမီးတွေအလုံးကိုတဏျာတဲကိုခေါ်ပြီးတော့မှအမျိုးသမီးတွေကိုတတ်တဏျာခွဲထုတ်ပြီးတော့အုပ်စုဖွဲ့မတရားကျင့်တဲ့ဖြစ်ရပ်တွေကိုတွေ့ခဲ့ရတာပါရှင်
။ဒါတော့ဒီလူခွင့်ရေးအဖွဲ့ Human Rights Watch ရဲ့ပြောခွင့်ရဖရီယန်ကာမိုတာဖာတီပြောသွားတာပါ။နိုင်ငံတကာလူခွင့်ရေးအဖွဲ့တွေရဲ့အခုလိုဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကတော့မဟုတ်မှန်တဲ့အကြောင်းအစဉ်တစိုက်ညှင်းဆုပ်ခဲ့တာပါ။ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အသက်တွေအထောက်အထားတွေရှိရင်သူတို့ကိုပြောဖို့ကိုလည်းမြန်မာအစိုးရဘက်ကပြောဆိုထားပါတယ်။မြန်မာအစိုးရစုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကပတရားပြုကျင့်ခံရတဲ့အမျိုးသမီးနှစ်ဦးကိုပေးပြန်ထားတဲ့ရုပ်သံဖိုင်နဲ့ပတ်သက်ပြီးတော့လည်းကော်မရှင်ရဲ့မျှတမှုအပေါ်မှာ Human Rights Watch အဖွဲ့ကမေးခွန်းထုတ်ပါတယ်။လိမ်မဲဆိုင်ရာပတရားပြုကျင့်ခံရသူတွေကိုမေးမြန်းရမှာလိုက်နာသင့်တဲ့နိုင်ငံတကာစံနှုန်းတွေနဲ့အညီလိုက်နာခြင်းမရှိဘဲသူတို့လိုရာကိုရအောင်ဖိအားပေးမေးမြန်းတာတွေလုပ်ခဲ့တယ်လို့ Human Rights Watch အဖွဲ့ကဝေဖန်တာပါ။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားဖို့အရေးကြီးတယ်ဆိုတာကိုလည်း Human Rights Watch အဖွဲ့ပြောခွင့်ရအမျိုးသမီး Priyanka Mutrapathy ကပြောပါရယ
် Human Rights Watch at this point feels that there is no other way to appropriately address this situation
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့နိုင်ငံတကာလူခွင့်ရေးစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်ပြီးတော့ကင်တွဲဖြည့်ရှင်းမှရလိမ့်မယ်လို့ကျမတို့ယူဆပါတယ်ဒီလိုနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ခွင့်ပြုဖို့မြန်မာအစိုးရကိုကျမတို့တောင်းဆိုပါတယ်ဒါအပြင်မြန်မာစစ်တပ်အနေနဲ့သူတို့တပ်ဖွဲ့ဝင်တွေရဲ့မတရားပြုကျင့်မှုတွေအကြမ်းဖက်မှုတွေနဲ့ပတ်သက်လို့သတိပေးခံရတာတွေရှိပါတယ်ဒါကြောင့်မြန်မာစစ်တပ်ကိုယ်တိုင်ကခုံရုံးဖွဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပြီးအပြစ်ကျူးလွန်သူတွေကိုဖော်ထုတ်အပြစ်ပေးဖို့လိုပါတယ်။ဒါမှသာနောက်ထပ်ဒီလိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမဖြစ်အောင်ကာကွယ်နိုင်ပါလိမ့်မယ်
။ဒီကြောတွင်းမှာပဲရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကလည်းတိတ်မကြခင်တော့ကပဲအစင်ကစားတစောင်းထုတ်ပြန်ခဲ့တာမှာမြမအစိုးရရဲ့နည်းမြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တရားတယောက်မတရားပြုကျင့်တာဒါမှမဟုတ်လို့ရှိရင်လည်းဒီလိမ်မိုင်းဆိုင်ရာစော်ကားခံရတာတွေရှိခဲ့တဲ့အကြောင်းကိုဖော်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအီဒ်ဟဲဟူဆိန်ကိုရိုင်ကလည်းဒီရခိုင်ပြည်နယ်အတွင်းမွတ်စလင်တွေအခုလိုကျင်းပနှိပ်စက်ခံရတာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကုန်တုန်းကဒေါအောင်ဆန်းစုကြည်နဲ့ဖုန်းကနေတဆင့်တိုက်ရိုက်ပြောဆိုခဲ့ပါတယ်။ဒီဖြစ်ပျက်တွေကိုအစိုးရအနေနဲ့စုံစမ်းစစ်ဆေးသွားမယ်လို့ဒေါက်ဆာစုကြည်ကသူ့ကိုပြန်ပြီးပြောခဲ့တဲ့အကြောင်းကိုလည်းဒီကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီးဇာဟီအယ်ဟူဆိန်ကပြန်ပြောထားပါတယ်ရှင်
။ကျေးဇူးတင်ပါတယ်မခင်ဖြူထွေးရေဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းကိုလည်းဆက်ပြောပြပေးကြပါမယ်။ရခိုင်ပြည်နယ်အတွင်းမှာအစိုးရနေကြားဆောင်စခန်းတွေတိုက်ခိုက်ခံရမှုနောက်ပိုင်းဒေသရင်းနယ်မြေရှင်းလင်းရေးဆောင်ရွက်ချက်တွေကြားကနေထွက်ပြေးပြီးတော့ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြသူတွေကဌာနေပြန်နိုင်ရေးကူညီပေးကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုပန်ကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေစဉ်အတွင်းမှာလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အပံ့တွေအပြည့်အဝရရှိဖို့တောင်းဆိုပါတယ်။ရိုက်တာသတင်းဆောင်မတစ်ပုဒ်ကိုကိုးကားပြီးတော့ မတ်သိန်ကီထိုက်ကပြောပြပေးပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံခေါ်ဆက်ပဇာကခိုလုံကြီးစခန်းတင်တစ်ခုမှာယာယီနေထိုင်နေကြတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေကအမြန်ဆုံးဌာနေပြန်နိုင်ရေးအတွက်နိုင်ငံတကာကကူညီပေးကြဖို့တောင်းဆိုပါတယ်။မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်တုံးဒေသတွင်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းရခိုင်ပြည်နယ်ကနေထွက်ပြေးကြသူ6000ခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။ခိုလိုရေးစခန်းကမိုဟာမက်ယူနစ်ကတော့ဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ်
။ဘင်္ဂလားဒေ့ရှ်မှာဒီကတည်းကတာကီတနဆိုင်အာရဗ်ဒေ့ရှ်မှာအာရဖီရီဇာဘယ်လောလီရဆိုင်
ကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာရရှိမနေလို့ပါဘူးကိုနိုင်ငံကိုပြောင်းချင်ပါတယ်ဒါပေမဲ့မြန်မာဆွေရကကျွန်တော်တို့ကိုနိုင်ငံသားအဖြစ်အသိမှတ်မပြုပါဘူးဒါကြောင့်နိုင်ငံသားအဖြစ်ပြန်ပြီးတော့အသိမှတ်ပြုဖို့ကျွန်တော်တို့ရိုဟင်ဂျာတွေတောင်းဆိုပြီးကုလသမဂ္ဂအနေနဲ့လည်းကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုထောက်ခံပေးဖို့တောင်းဆိုပါတယ်နိုင်ငံတကာကဖိအားပေးမယ်ဆိုရင်ကျွန်တော်တို့လည်းနိုင်ငံသားဖြစ်ခွင့်ပြန်ရမှာပါတစ်ချိန်တည်းမှာပဲကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာနေထိုင်စဉ်ကာလတစ်လျှောက်လုံးကျွန်တော်တို့ကိုလူသားတွေလို့ဆက်ဆံခံရသင့်ပါတယ်ဒါမှလည်းနေရာထိုင်ခင်းကောင်းကောင်းစားနဲ့ရိတ်ခါနောက်ဒီတင့်တော်တဲ့စေဝါကုသကွင်းနဲ့ပညာရေးတို့ကိုရနိုင်မှာပါကျွန်တော်တို့ကပညာတဲ့အတိုင်းဝိုင်းတစ်ခုထူထောင်ခြင်းပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းကကူညီကြဖို့လဲပန်ချပါတယ
်အရေးရှိနေပြီသားသူတွေရောဒီလပိုင်းတွေမှာအစ်စ်ထပ်ပြီးရောက်ရှိလာကြသူတွေရောကော့ဆက်ဘဇာကအကူအညီပေးရေးအဖွဲ့တစ်ခုရှိမှာအစားအသောက်ရဖို့ဒန်းစီဆောင်ဆိုင်နေကြသူတွေတဲ့ကရှုခ်တာယာကတော့ဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ
်ရှီကီဇဲဂောရမဇဲအာရာရှူဇင်းလန်ဒီဝန်ဒရဒူတမဒရဟာဘိုင်
ဖူရှီအာရာဖြစ်တဲ့စားတော့ရဖို့ကျမလာပြီးတော့စောက်နေတာပါသူတို့ကကျမတို့ကလေးတွေနဲ့အမျိုးသမီးတွေအတွက်အာဟာရပြေးဝတဲ့အစားအသောက်တွေပေးပါတယ်ကျမတို့ကလေးတွေအတွက်သိတ်ကောင်းပါတယ်သူတို့ကစားစီရတယ်မဟုတ်ပါဘူးစီးလဲကုပေးပါတယ
်နိုင်ငံတကာအခုအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့Asian Against Hunger အဖွဲ့ရဲ့တာဝန်ခံမိုဟာမက်မာဟာဒီကတော့သူတို့အဖွဲ့ကအမျိုးသမီးတွေနဲ့ကလေးတွေအာဟာရချို့တက်မှုမရှိရအောင်အဓိကဆောင်ရွက်နေတယ်လို့ပြောဆိုပါတယ်
။ We are working in all the undocumented Myanmar
မြန်မာနိုင်ငံကနေတရားမဝင်ရောက်လာပြီးကောက်ဘဇားမှာအခြေချနေထိုင်သူအားလုံးအတွက်ကျွန်တော်တို့ဆောင်ရွက်ပေးနေပါတယ်။ကျွန်တော်တို့အဓိကယူရတာကတော့မိခင်တွေနဲ့ကလေးတွေအာဟာရပြည့်အောင်စောင့်ရှောက်ဖို့ပါ။စားလုံးမှုတိုက်ဖြည့်ဆောင်ရွက်မှုအဖွဲ့ ACF ကအာဟာရပြည့်ဝစေရေးအဓိကလှုပ်ဆောင်တဲ့အဖွဲ့ဖြစ်ပါတယ်။
ဒီဒုက္ခသည်စခန်းတွေကိုရခိုင်အကြံပေးကော်မရှင်အဖွဲ့ကပြီးခဲ့တဲ့သတင်းပတ်ထဲတွားရောက်လေ့လာခဲ့ပါတယ်။သူတို့တွေရဲ့နေထိုင်မှုအခြေအနေဟာစိုးစိုးဝါးဝါဖြစ်နေပြီးအတော်များများဟာမြန်မာနိုင်ငံဘက်ကနေထိုင်ခွင့်အထောက်အထားတွေကန့်ဆောင်ထားသူတွေဖြစ်တယ်လို့အဲ့ဒီအဖွဲ့ထဲမှာပါတဲ့ဦးအေးလွင်က VOA ကိုပြောပါတယ်။ဒါပေမဲ့အရေးအတွက်အတိအကျကိုတော့မသိရဘူးလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမောင်တော်ဒေသတွင်းကလူမှုအတိုင်းဝိုင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်မှခိုးလုံနေကြသူတွေအတွက်မလေးရှားအကူအညီပေးရေးအဖွဲ့အစည်းတွေရဲ့ Food Flotilla for Myanmar မြန်မာနိုင်ငံအတွက်စားနပ်ရိက္ခာထောက်ပံ့တဲ့အစီအစဉ်နဲ့စားနပ်ရိက္ခာနဲ့ဆေးဝါးပစ္စည်းတန်းချိန်2000ကျော်တည်ဆောင်လာတဲ့တင်ပို့ဟာလည်းမလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုဥတီထွက်ခွာလာနေပြီးဖေဖော်ဝါရီလ9ရက်နေ့ဒါမှမဟုတ်လည်း10ရက်နေ့လောက်မှာရန်ကုန်စစ်ကမ်းကိုဆက်ရောက်မယ်လို့ခန့်မှန်းရပါတယ်။ဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကခိုလုံနေကြသူတွေအတွက်စနေရိတ်ခံတဲ့ဆေးဝါးပစ္စည်းတွေထောက်ပံ့နိုင်ဖို့တက်နက်ကစိတ်ကမ်းမှာစိုက်ကပ်ခွင့်ပေးထားတယ်လို့လဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင
်ဒေါ်ရရှင်များရှင်နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအလင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတနှစ်နီးပါးရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တနှစ်နီးပါးကျော်ကထက်ပိုးပြီးအားကောင်းလာပါပြီလားဒါမှမဟုတ်ငခုအတိုင်းပဲရှိနေသေးပါပဲလားဒါမှမဟုတ်ပိုးပြီးရုတ်ရော့သွားပါသလားအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးကြင်တာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-5-5-5-4ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။လက်ပြန်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။လွှတ်တော်ဘက်ကသတင်းတပုတ်ကိုဆက်ပြီးပြောပြပေးခြင်းပါတယ်။ Right to recall လို့ခေါ်တဲ့လွှတ်တော်ကိုယ်စားလှယ်ကနေ ပြန်လဲရုတ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုရေးဆွဲပြီးဖြစ်ပြီးတော့အခုဖေဖော်ဝါရီလအတွင်းမှာပြည်ထောင်စုလွှတ်တော်ဥပဒေကြမ်းကော်မတီကိုတွင်းသွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြောလိုက်ပါတယ်ပြီးခဲ့တဲ့သမရဦးသိန်းစိတ်အစိုးရလက်ထက်ပထမလွှတ်တော်တပ်တန်းအတွင်းမှာဒီဥပဒေကြမ်းနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကိုမဲဆန္ဒရှင်တရားခိုင်နှုန်းနဲ့တိုင်တန်းမှုတွေနဲ့တာဝန်ကနေရုတ်သိမ်းတဲ့အထိဖြစ်နိုင်တယ်ဆိုတဲ့အချက်ပေါ်ကိုအခြေတင်ဆွေးနွေးခဲ့ကြတာပါပြည်ထောင်စုလွှတ်တော်မှာဥပဒေကြမ်းကိုဆိုင်းငံ့ထားဖို့လဲဆုံးဖြတ်ခဲ့တာပါဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတောက်မမ်းမြင့်မြင့်ခိုင်ကသတင်းပေးပို့ထားတာနားဆင်ပါရှင
် Right to Recall လို့ခေါ်တဲ့လွတ်တော်ကိုယ်စားလှယ်ကနေပြန်လဲရုတ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုရေးဆွဲပြီးဖြစ်တာမို့အခုလအတွင်းပြည်ထောင်စုလွတ်တော်ဥပဒေကြမ်းကော်မတီကိုတင်သွင်းသွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးလာတင်ကပြောဆိုလိုက်ပါတယ
်ကျွန်တော်တို့ကတော့လောလောဆယ်အဲ့ဒီဥပဒေကြမ်းကော်မတီကိုကျွန်တော်ကပေးလိုက်မှာပဲအဲ့ဒီ draft ကိုဟိုမှာသူဥပဒေကြမ်းကော်မတီကဆွေးနွေးရဆွေးနွေးပြီးမှသူတို့တင်ပြရုံပဲရှိတယ်အဲဘာပြင်လဲသူတို့ပြင်ဖို့လွတ်တော်ကပြင်ဖို့ပြင်တော့လွတ်တော်မှာဆွေးနွေးကြဖို့ဆွေးနွေးကြတော့ဘယ်နဲ့တင်မလဲဆိုတော့ကအဲ့ဒါကတော့ကျွန်တော်တို့ဒီလာထဲမှာတင်မှာပဲ
ပြည်အောင်စုလွတ်တော်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တူဖြစ်တဲ့ဦးအောင်မြင့်ကလည်း right to recall ဥပဒေကြမ်းကိုရေးဆွဲပြီးဖြစ်ကြောင်းဒီကနေ့ဒုတိယကြိမ်ပြည်သူ့လွတ်တော်စတုထပုံမှန်အစည်းအဝေးမှာပြောပွဲမဲဆန္ဒနဲ့ပြည်သူ့လွတ်တော်အမတ်ဦးတောင်အေးရဲ့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုတ်သိမ်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့အစီအစဉ်ရှိမှရှိမေးခွန်းကိုပြန်လည်ဖြေကြားခဲ့တာလည်းရှိပါတယ
်ကျွန်တော်တို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပထမကြိမ်လွတ်တော်တော့ဆွေးနွေးထားတဲ့လွတ်တော်ကိုယ်စားလှယ်အသေးသေးရဲ့ဆွေးနွေးချက်တွေကိုလည်းလေ့လာပြီးတော့ဖွဲ့စည်းပုံခြေကဥပဒေပါပြဋ္ဌာန်းချက်မူပေါင်းနဲ့အညီဖြစ်နိုင်သည့်ပြည်ပြည်ဆိုဆိုဖြစ်အောင်ဥပဒေကြမ်းရေးဆွဲပြီးဖြစ်ပါတယ
်ဒီဥပဒေကြမ်းအတည်ပြုရေးနဲ့ပတ်သက်လို့ပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်ပထမကြိမ်လွတ်တော်သက်တမ်းအတွင်ပြည်ထောင်စုလွတ်တော်ကဆိုင်းငံ့မှုဆုံးဖြတ်ထားခဲ့တာဖြစ်ပြီးလွတ်တော်အမတ်တွေကိုမဲဆန္ဒရှင်တရားခိုင်နှုန်းရဲ့တိုင်တန်းချက်နဲ့ခေါ်ယူစစ်ဆေးပြီးတာဝန်ကနေရုတ်သိမ်းနိုင်တယ်ဆိုတဲ့အချက်ပေါ်အခြေတင်ညှင်းခုံခဲ့ကြတာပါ Right to Recall လို့ခေါ်တဲ့လွတ်တော်ကိုယ်စားလှယ်တွေကိုတာဝန်ကနေပြန်လည်ရုတ်သိမ်းခြင်းနဲ့ပတ်သက်လို့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်396ခါခွဲမှာတာဝန်ကပြန်လည်ရုတ်သိမ်းလိုတဲ့လွတ်တော်အမတ်နဲ့ပတ်သက်တဲ့တိုင်တန်းချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတင်ပြရမယ်ဆိုတဲ့အချက်လည်းပါဝင်နေတာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့တော့တတ်နိုင်သလောက်ဒီဥပဒေကြမ်းကိုပြင်ဆင်ဖြည့်ဆွဲရေးဆွဲထားပြီးမဲဆန္ဒရှင်တရားခိုင်နှုန်းတိုင်တန်းချက်နဲ့ပတ်သက်လို့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကပဲတစင်ပြောင်းလဲနိုင်မယ်လို့ကော်မရှင်အဖွဲ့ဝင်ဦးလာတင်ကပြောပါတယ
်အရင်တော့လည်းတော့ပြဿနာဖြစ်မှာမဟုတ်ဘူးအဲ့လိုတော့ကျွန်တော်အဲ့လိုသုံးသပ်တယ်ပေါ့နော်သို့တော်ဒီတရားခိုင်နှုန်းကြီးဆိုတဲ့ကိစ္စကလည်းရှိသေးတာဟုတ်အဲ့ဒါတော့ constitution ပြေသွားပဲဖြစ်မှာဥပဒေကြမ်းတော့နည်းနည်းလိုလဲလိုလို့မရအောင်တော့ကျွန်တော်ရေးစားတာပေါ့ဒီကအချက်ကလေးတွေတစ်ကလေးတွေလောက်ထားတာပေါ့နော်
ကိုမဲဆန္ဒနယ်ကလွတ်တော်အမတ်ကိုတာဝန်ကနေရုတ်သိမ်းနိုင်ခွင့်ဆိုတာနိုင်ငံသားတဦးချင်းစီရဲ့အခွင့်အရေးဖြစ်ပေမဲ့ right to recall ဥပဒေကြမ်းမှာတော့တတ်သိမပါတဲ့တာမန်ဆွဆွဲချက်တွေငွေကြေးဒါမှမဟုတ်တဦးတယောက်ရဲ့ဖိအားကြောင့်တိုင်တန်းမှုတွေကိုအထောက်မမြောက်အောင်လုပ်နိုင်တဲ့အချက်တွေပါဝင်ဖို့လဲလိုတယ်လို့ထောက်ပြသူတွေလည်းရှိပါတယ်လွတ်တော်အမတ်ဟောင်းတဦးဖြစ်တဲ့ဦးခိုင်မောင်ကြီးကတော့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုတ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းမှာပါဝင်တဲ့အချက်တွေနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ
်ဒီဥပဒေမှာနိုင်ငံသားတွေရဲ့အခွင့်အရေးမှန်တယ်လို့တိုင်တန်းမှုတွေမှာစက်တီအသေးချာမပါတဲ့နောက်ပြီးတော့တာမန်ဆွတ်ဆဲချက်မျိုးအနေနဲ့တင်ပြတာမျိုးတွေကိုလက်ခံလို့မရတဲ့အချက်တွေပါပါမယ်ပြီးတော့အဖွဲ့စည်းတရားရက်ကအနိုင်ရထားတဲ့ပါတီရဲ့လွတ်တော်ကိုယ်စားလှယ်တခုခုမကျင့်တ်လို့တမင်ရုပ်တဲ့အနေထားမျိုးမဖြစ်အောင်ကာကွယ်နိုင်ဖို့ဒီတိရခိုင်နှုန်းလက်မှတ်ထိုးတိုင်ကြားတဲ့သူတွေဒီမိမိသဘောဆန္ဒနဲ့အညီမဖြစ်ဘဲနဲ့တစုံတဦးရဲ့ဖိအားပေးမှုတိုက်တွန်းမှုကြောင့်သို့မဟုတ်ငွေတေးလက်လာပတစုံတရာကြောင့်သို့မဟုတ်အာဏာနဲ့ချိန်ချောက်လို့တော်လကောင်းအဲ့လိုအဲ့တုံးမှုတွေပါခဲ့မယ်ဆိုရင်ဒါဟာအင်ရခိုင်နှုန်းတိုင်တန်းမှုတွေအထမမြောက်ဘူးဆိုတဲ့အချက်လေးပါဝင်ဖို့တို့အပ်ပါတယ
်ပြီးခဲ့တဲ့လွတ်တော်သက်တမ်းတွင် right to recall ခေါ်လွတ်တော်အမတ်တွေကိုတာဝန်ကနေပြန်လည်ရုတ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအတိမပြုခဲ့ပဲဆိုင်းငံ့ခဲ့တာနဲ့ပတ်သက်လို့ဝေဖန်မှုတွေပေါ်ထွက်ခဲ့တာလည်းရှိပါတယ်ရှင်
မမမြင့်ခိုင်ပါရှင် VOE မြန်မာပိုင်းရဲ့တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဖေဖော်ဝါရီလ6ရက်ည10နာရီအထိဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်သူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော
့ကျွန်တော်ကဘသူပဲတက်လာလက်ပိတ်လက်ယူမှုမရှိအောင်တက်နိုင်မှနည်းအောင်တိဆောက်ထားလို့ရမယ့်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်
။ကိုဇော်ထက်အောင်ရဲ့အမြင်ယုံကြည်ရာကိုသူယုံကြည်ရာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။2014ခုနှစ်ကနေစလို့ကမ္ဘောဒီးယားနိုင်ငံတဝန်းအဆောက်အဦအသစ်တွေတိစောက်မှုများပြားနေတာကြောင့်အင်ချမ်းမြေရောင်းဝယ်ဈေးကွက်ဟာတိုးတက်ဖွံ့ဖြိုးလာနေခဲ့တာပါ။အဆောက်အဦအသစ်တွေတိစောက်တဲ့လုပ်ငန်းအတွက်ရင်းနှီးမြှုပ်နှံမှုတွေဝင်လာနေစေဖြစ်ပေမဲ့လည်းကွန်ဒိုတိုက်ခန်းတွေလိုအပ်တာထက်များလွန်းနေပြီးအိမ်ကန်းဈေးကွက်ပျက်စီးသွားမှာကိုလည်းကြွန့်ကျင်သူတွေကစိုးရိမ်နေကြပါတယ်ဒီအကြောင်း AP သတင်းပေါ်အခြေခံပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
2015နဲ့2016ခုနှစ်တွေဟာနိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေအလုံးအရင်းနဲ့ရောက်လာပြီးကမ္ဘောဒီးယားအင်ချမ်းမြေဈေးကွက်အကြီးအကျယ်ဖွံ့ဖြိုးတိုးတက်ခဲ့တဲ့နှစ်တွေဖြစ်ပါတယ်။ကမ္ဘောဒီးယားမြေယာမြို့ပြစီမံကိန်းနဲ့ဆောက်လုပ်ရေးဝန်ကြီးဌာနရဲ့စီးရင်စရာတွေအရအင်ချမ်းမြေလုံငန်းမှာနိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံမှု2014ခုနှစ်မှာအမေရိကန်ဒေါ်လာ 1.5 ဘီလီယံရှိခဲ့ရာက2015ခုနှစ်မှာတော့ 3.33 ဘီလီယံအထိရှိခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုးတက်မှုနှုန်းဟာ2016ခုနှစ်မှာလည်းအရှင်ကောင်းနေစေဖြစ်ပြီးပထမ9လအတွင်းမှာတွင်ရင်းနှီးမြှုပ်နှံမှုပမာဏဒေါ်လာ 1.9 ဘီလီယံရှိခဲ့တဲ့အတွက်ဒါဟာအရင်2015ခုနှစ်အလားတူအချိန်ကတည်းကစာရင်919ရာခိုင်နှုန်းအထိတိုးမြင့်သွားခဲ့တာဖြစ်ပါတယ်။2016ခုနှစ်ရဲ့နောက်ဆုံး9လအတွင်းမှာတွင်မြို့တော်ဖနွမ်းပင်ပတ်ဝန်းကျင်မှာအဆောက်အဦပေါင်း 2,000 ကိုတည်ဆောက်ခွင့်ပြုခဲ့တာမှာအဲ့ဒီပမာဏဟာစုစုပေါင်းစတူရန်မြေနေရာမီတာ7000ခွဲနဲ့ညီမျှပါတယ်။အဆောက်အဦတွေအခုလောက်အချိန်မြန်မြန်နဲ့တည်ဆောက်နေကြတာကြောင့်အင်ချမ်းမြေဘူပေါင်းပောက်ကွဲဖို့အတွက်ဥတည်နေပြီလားဆိုပြီးကြွန့်ကျင်သူတွေအကြဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ Andre De Jong ဟာကမ္ဘောဒီးယားနိုင်ငံအတွင်းကဆောက်လုပ်ရေးလုပ်ငန်းတွေအတွက်ပစ္စည်းကိရိယာတွေထောက်ပံ့နေတဲ့ Bosch Cambodia Company ကညွှန်ကြားရေးမှူးဖြစ်ပြီးမကြာခင်ကာလတုန်းကပဲကမ္ဘောဒီးယားနိုင်ငံကအင်ချမ်းမြေလုပ်ငန်းတွေအတွက်စစ်တမ်းအတော်များများကိုပြုစုခဲ့သူလည်းဖြစ်ပါတယ်
။ I have presentations from 2015 that says that in 2 years or 3 years time
လာမယ့်နှစ်နှစ်သုံးနှစ်အတွင်းတိုက်ခန်းပေါင်း 12,000 ဒေါ်လာလိမ့်မယ်ဆိုပြီးတော့2015တုန်းကတင်ပြချက်တွေကျွန်တော်တို့စီမှာရှိပါတယ်တစ်နှစ်လောက်ကြာလာတဲ့အခါမှာတော့အဲ့ဒီအရေအတွက်ဟာ 3,600 ဖြစ်သွားပြီးအခုချိန်ထိလည်းဆက်တိုးနေတော့မှာပဲဒါကြောင့်2015တုန်းကခန့်မှန်းထားတဲ့3ဆလောက်တိုးသွားတာကိုတွေ့ရပါတယ်ဒီမှာဈေးကွက်ကအလျင်မြန်ကိုဖွံ့ဖြိုးတိုးတက်နေတာကိုတွေ့ရပါတယ်တချိန်တည်းမှာပဲဈေးကွက်ရဲ့အခြေခံလုံနီးလုံဟန်တွေအချက်လက်တွေကိုလေ့လာကြည့်လိုက်တော့ကျွန်တော်အနေနဲ့နည်းနည်းတော့လန့်မိတယ်
။ကမ္ဘောဒီးယားနိုင်ငံအတွင်းမှာဆက်ယုံဟိုတယ်အစစ်မြင့်ရုံးကနေနဲ့ဇင်ခံတိုက်ခန်းတွေအပါအဝင်အဆောက်အဦပေါင်းစုံကိုတိစောက်နေကြတာဖြစ်ပါတယ်။အမေရိကန်ဒေါ်လာတန်း980အကုန်ကျခံတိစောက်နေတဲ့45ဓာတ်မြင့် The Bridge ဆိုတဲ့အဆောက်အဦကြီးဟာအခန်းပေါင်း1500ပါဝင်ပြီးတိစောက်ပြီးသွားခဲ့ရင်တော့ကမ္ဘောဒီးယားနိုင်ငံမှာအကြီးဆုံးအစစ်မြင့်ဇင်ခံကွန်ဒိုကြီးဖြစ်လာမှာပါ။ကမ္ဘောဒီးယားအစိုးရဘက်ကလည်းဖနွမ်ပင်မြို့ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဝန်ကြီးဌာနအဆောက်အဦလိုတခြားအဆောက်အဦတွေတိစောက်ပြီးအင်ချမ်းမြေလုံငန်းမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်နေပါတယ်။အစိုးရကဥဆောင်လုပ်ကိုင်နေတဲ့စီမံကိန်းတွေကိုကမ္ဘောဒီးယားဒေသခံတွေအပြင်တရုတ်၊ကိုရီးယား၊ဟောင်ကောင်၊ထိုင်ဝမ်စတဲ့နိုင်ငံစုံကပါရင်းနှီးမြှုပ်နှံနေကြတာဖြစ်ပါတယ်။ Forbes ကြီးပွားရေးမဂ္ဂဇင်းကြီးကကမ္ဘောဒီးယားနိုင်ငံကဩဇာအရှိဆုံးအမေရိကန်လူမျိုးလို့အမည်ပေးခံထားရတဲ့ Breton Sierioni ဟာကမ္ဘောဒီးယားမှာ1993ခုနှစ်ခရဲကစတင်နေထိုင်ခဲ့သူဖြစ်ပြီးနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်များအသင်းကမ္ဘောဒီးယားရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ
် So far people continue to put their money
in the ground. And if you see what's going on here, I mean, there's tremendous investment.
အခုချိန်ထိတော့လူတွေကအိမ်ခြံမြေလုပ်ငန်းမှာရင်းနှီးမြှုပ်နှံနေကြတော့မှာပဲ။ဒီမှာတကယ်ဘာတွေဖြစ်နေသလဲဆိုတာခမည်းတွေးလိုက်ရရင်အံ့ဩသွားမယ်။ဆိုလိုချင်တာကရင်းနှီးမြှုပ်နှံမှုတွေတကယ်ကိုလုံနေကြတာ။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်ဒေါ်လာတန်100တန်းကိုကာကိုလာစက်ရုံတစ်ခုဖွင့်လိုက်ကြတယ်။စက်ရုံအသစ်ဆက်ဆက်ကြီးဖွင့်တာကိုပြောတာနော်။ရှန်ဂရီလာကလည်းဒီမှာဟိုတယ်အသစ်ဖွင့်ဖို့ရှိတယ်။ဒါကြောင့်ခိုင်မာတဲ့ယင်းနီမြုံနံသူတွေဒီကိုရောက်လာနေကြတာကိုခင်ဗျားတို့မြင်တွေ့နေကြရတာလို့ကျွန်တော်ထင်တယ်လေ။ရှန်ဂရီလာလိုဟိုတယ်ကြီးတွေရောက်လာတယ်ဆိုတာကလည်းဒီမှာဖြစ်နေတဲ့ယင်းနီမြုံနံမှုပတ်ဝန်းကျင်အနေထားတွေရဲ့ဆွဲဆောင်မှုကြောင့်ရောက်လာကြတာလေ။ဒါကြောင့်လည်းသူတို့ငွေတွေကိုအင်ချန်မီလုပ်ငန်းမှယင်းနီကြတာပေါ့။
2008ခုနှစ်တည်းမှာကမ္ဘာစီးပွားကြကကြီးဆောက်တဲ့အချိန်တုန်းကကမ္ဘောဒီးယားအင်ချန်မီလုပ်ငန်းတွေလည်းနှေးကွေးရပ်တန့်သွားခဲ့တယ်လို့စကာရီယိုနီကပြောပါတယ်။
Compared to 2008, you know, there was a real go-go environment, and there was
နှစ်ထောင်ရှစ်ခုနှစ်ဝန်းကျင်တုန်းကတော့ဒီမှာရှိတဲ့အနေအထားကအရန်တက်ကြွပြီးအသက်ဆန်းလို့ဖြစ်နေတဲ့အပြင်အင်ချန်မီတွေရောင်းဝယ်တာအိမ်တွေဝယ်ပြီးပြန်ပြင်ရောင်းတာတွေအကြီးအကျယ်ဖြစ်ခဲ့တယ်။ကမ္ဘာငွေကြေးကြေးရိုက်ခတ်မှုကြီးဖြစ်သွားပြီးတဲ့နောက်မှာတော့ဘသူကပို့ပြီးဩဇာရှိတယ်မရှိဘူးဆိုတာပေါ်လွင်သွားတယ်လေ။အဲ့ဒီအချိန်ကလေးကဆောက်လက်ဆအဆောက်အဦတွေအခုအချိန်တပိုင်းတစားနဲ့ကြံနေခဲ့တာသာကြည့်ပြီးတော့
ဖနွန်ပင်မြို့က The Royal Okidae လို့အေယာမကွန်ဒိုအဆောက်အဦကြီးတွေရှိနေတာဟာကမ္ဘောဒီးယားနိုင်ငံအပေါ်ယင်းနှမြုံနံသူတွေဘက်ကရေရှည်ယုံကြည်မှုရှိစေတဲ့စီမံကိန်းမျိုးဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဟက်တာပေါင်း36ပေါ်မှာတည်ဆောက်ထားတဲ့ Okidae ကွန်ဒိုအဆောက်အဦကြီးမှာကွန်ဒိုအခန်းပေါင်း1418ခန်းအပြင်ဈေးဆိုင်ပေါင်း224ခန်းနဲ့ဗီလာပေါင်း360ပါဝင်ပါတယ်။အဲ့ဒီအစာဦးကြီးအတွင်းမှာရင်စနိုးဆိုင်တွေ၊စားတောက်ဆိုင်တွေ၊စူပါမားကတ်တွေနဲ့ကျမရေးလက်ကျင်ကန်းတွေအပြင်ရုပ်ရှင်ရုံလိုဖျော်ဖြေရေးနေရာတွေလည်းပါဝင်ပါတယ်။ဒါကြောင့်လဲ Orchid Day လို့အစ်မြင့်စိန်ခန်းကွန်ဒိုတွေအများအပြားတည်ဆောက်နေကြတာကအထူးသဖြင့်စိုးရိမ်စရာကိစ္စရဖြစ်တယ်လို့ကြွမ်းကျင်သူတွေကထောက်ပြကြပါတယ်။ဒေသကအများစုကတော့ခြံဝင်းထဲမှာတည်တည်တန့်တန့်တည်ဆောက်ထားပြီးရေရှည်နေထိုင်ရေးအတွက်အကျိုးရှိနိုင်တဲ့လုံချင်းအိမ်မျိုးကိုသဘောကျကြတယ်လို့ Century 21 မဲကောင်အင်ချမ်းမြေအကျိုးဆောင်လုပ်ငန်းရှင်များအသင်းကအကြီးအကဲ Shreds Sokning မှာပြောပါတယ
်။တရင်းဆက်ဆာအပီပတိချက်ခန်းချစ်ဆက်ကျက်စတိုင်းတွင်နေထိုင်နေဗီယက်နမ်နေစင်ကာပူ
ပြောတော့ကတော့သူ့အနေနဲ့ထိုင်းဗီယက်နမ်စင်ကာပူမလေးရှားနဲ့တခြားအာရှတိုက်အတွင်းကကွန်ဒိုဈေးကွက်တွေကိုလေ့လာဘူးကြောင်းအစာပိုင်းမှာဒေသခံအနေနဲ့ခင်မီဇိန်ခန်ကွန်ဒိုတွေမှာနေထိုင်ရတဲ့လူမှုဘဝမျိုးကိုမနစ်သက်ကြကြောင်းကမ္ဘောဒီးယားမှာလည်းအလားတူအခြေအနေမျိုးဖြစ်နိုင်ကြောင်းခမာလို့ပြောသွားတာဖြစ်ပါတယ်။နိုင်ငံတကာမှာကြုံတွေ့ရင်ဆိုင်နေရတဲ့စီးပွားရေးအခြေအနေတွေကြောင့်ကွန်ဒိုဈေးကွက်အတွက်ဝင်လာနေတဲ့ယင်းနှမြုံနံမှုတွေခန်းချောက်သွားနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေရှိနေပေမဲ့လည်းရေရှည်ယင်းနှမြုံနံမှုတွေအလားအလာကောင်းတယ်လို့ Bosch ကုမ္ပဏီက Andre De Jong လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ
် Big developers I think they look also at the long term and long term prospect of Cambodia and neighboring countries
ဆောက်လုပ်ရေးကုမ္ပဏီအကြီးကြီးတွေကတော့ဗျာရေရှည်အတွက်လည်းကြီးကြတယ်လို့ကျွန်တော်ထင်တယ်ပြီးတော့ဒီကမ္ဘောဒီးယားနဲ့အိန္ဒိယနိုင်ငံတွေမှာအလားအလာကောင်းတွေရှိပါတယ်လေကမ္ဘောဒီးယားဗီယက်နမ်ထိုင်းစတဲ့နိုင်ငံတွေအပြင်ပေါ့အာဆီယံအရှေ့တောင်အာရှနိုင်ငံအသင်းဝင်နိုင်ငံတွေဟာဒေတာရင်းမှာဖွံ့ဖြိုးတိုးတက်နေတဲ့ကြားတွေဖြစ်ပါတယ
်ကမ္ဘောဒီးယားနိုင်ငံကအင်ချမ်မြေယင်းနှီးမြုံနံမှုကရရှိတဲ့အမြဆုံးဟာစင်ကာပူနိုင်ငံမှာရရှိတဲ့200ခန့်နှုန်းနဲ့နိုင်ရှင်လိုက်ရင်ဖြန်းဖြန်းအားဖြင့်900ခန့်နှုန်းပုံမှန်အမြတ်ရနိုင်တယ်လို့ဆိုပါတယ်။စီးပွားရေးရှုထောင့်ကကြည့်ရင်ဒါဟာဝမ်းပါစရာဖြစ်ပေမဲ့လည်းယင်းနှမြုံနံမှုမလုတ်ခင်အသေးချာအသေးစိတ်လေ့လာပြီးမှလှုပ်ဆောင်သင့်တယ်လို့ကြွမ်းကျင်သူတွေကသတိပေးပြောဆိုကြပါတယ်ခင်ဗျ။
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါအချမ်းဖက်သမားတွေအမေရိကန်နဲ့ဝင်လာမှာကိုကာကွယ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်တားဆီးပိတ်ပင်မှုအပေါ်မှာအမေရိကန်နည်းပညာလုပ်ငန်းကြီးတွေကပြင်းပြင်းထန်ထန်ကန့်ကွက်နေကြပါတယ်ဒီပိတ်ပင်မှုကသူတို့ရဲ့ဝန်ထမ်းတွေလုပ်ငန်းတွေကိုဓာတ်ရိုက်ထိခိုက်တယ်လို့အမေရိကန် IT ကုမ္ပဏီကြီးတွေကပြောပါတယ်ဒီတော့အမေရိကန်နည်းပညာလုပ်ငန်းကြီးမှာနိုင်ငံခြားသားပညာရှင်တွေကျွမ်းကျင်သူတွေကိုဘလောက်အားထားနေရလို့ပါလဲမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင
်အမေရိကန်ထဲကိုအကြမ်းဖက်သမားတွေဝင်မလာအောင်လို့ဆိုပြီးတော့မှသမ္မတဒေါ်နယ်ထရမ့်ထုတ်ပြန်လိုက်တဲ့ပြည်ဝင်ခွင့်ကတ်သက်ချက်တွေကအမေရိကန်နည်းပညာကုမ္ပဏီကြီးတွေအပေါ်မှာအတော်ရိုက်ခတ်ခဲ့တာပဲကိုသားညုံကြီး
ဟုတ်ပါဗျာဒီ Google ကုမ္ပဏီကဆိုလို့ရှိရင်သူတို့ရဲ့ဝန်ထမ်း200လောက်ပေါ်မှာဓာတ်ရိုက်ထိခဲ့တယ်လို့ဆိုပြီးတော့ရုံးချုပ်မှာဒီ Google ဝန်ထမ်းတွေစနစ်တွေပြခဲ့ကြသေးတယ်မဟုတ်လားဗျာ
သမရထရမ်ကဒီသမရလုတ်ပိုင်ခွင့်နဲ့မွတ်စလင်အများစုနေတဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်တွေကိုရပ်ပေါင်း60မဝင်ရလို့ပိတ်လိုက်တော့တရားဝင်ပြည်ဝင်ခွင့်ဗီဇာရှိထားတဲ့သူတွေပထမတော့ဆိုရင်အဲ့ဒီထက်မှအမေရိကန်မှာအမြဲတမ်းနေထိုင်ခွင့် green card ရထားတဲ့သူတွေတောင်မှပါပါတယ်အခုတော့အဲ့လိုမျိုး green card ရှိတဲ့သူတွေဆိုလို့ရှိရင်လေဆိပ်အဝင်မှာဒီဒုတိယအဆင့်စစ်ဆေးခံရမယ်အဲ့လိုမျိုးဆိုတော့အမေရိကန်တွေကိုပြန်ဝင်ဖို့အခက်အခဲရှိသွားတဲ့သူတွေထဲမှာအမေရိကန် IT လုပ်ငန်းကြီးတွေမှာလုပ်နေကြတဲ့ကျွမ်းကျင်သူတွေလည်းအများကြီးပါတယ်လေ
အီရန်၊ इराक ၊ लीबिया ၊ सोमालिया ၊ सूडान ၊ सीरिया နဲ့ယီမန်နိုင်ငံကနိုင်ငံသားတွေကိုခုလိုမျိုးပြည်ဝင်ခွင့်ပိတ်လိုက်တာမို့လို့အထိအနာဆုံးကတော့နှီးပညာလုပ်ငန်းကြီးပဲလို့နှီးပညာသတင်းတိုင်းလူလိုမှာသုံးသပ်ပြနေကြတာပဲဗျ
။နှီးပညာလုပ်ငန်းတွေရဲ့ဗဟိုချက်မှဖြစ်တဲ့ Silicon Valley မှာဆိုလို့ရှိရင်နိုင်ငံသားက software engineer တွေ၊ software developer တွေနဲ့အဓိကလဲပတ်နေတာရှင
်။ Apple company ရဲ့ CEO Tim Cook ကဆိုလို့ရှိရင်နိုင်ငံသားကလာပြီးတော့အခြေချအလုပ်လုပ်တဲ့ပညာရှင်တွေမရှိရင်သူတို့ company ရပ်တည်နိုင်မှာမဟုတ်ဘူးလို့ကိုပြောထားတာပဲဗျ
။သမ္မတထရမ့်ရဲ့ပြည်ဝင်ခွင့်တားမြစ်ကန့်သက်တဲ့အမိန့်ကိုလူသိရှင်ကြားထုတ်ပြီးတော့ဆန့်ကျင်ခဲ့တာတွေ့ရတဲ့လောက်ကတော့ IT company ကြီးတွေပဲ Apple လိုမျိုးကဘာကျော်လုပ်ငန်းကြီးကစလို့တိတ်မကြခင်ကမှစတဲ့လုပ်ငန်းလေးတွေအထူးကိုပါပါတယ်ဆော့ဆော့ကတင်ကွတ်ကသမ္မတရဲ့အမိန့်ဟာ company ရဲ့မူဝါဒနဲ့မကိုက်ဘူးလို့ဝန်ထမ်းတွေကိုအသိပေးခဲ့တယ်လို့ပဲ Google, Microsoft, Twitter, Facebook, Viber အဲ့ဒီ company တွေအားလုံးကလည်းဝေဖန်ကြပါတယ်
အမေရိကန်ကိုလာကြမဲ့ဒုက္ခသည်တွေရောနောက်တရားဝင်ဗီဇာရထားသူတွေပါအကျုံးဝင်နေတဲ့ဒီပြည်ဝင်ခွင့်ပိတ်ပင်မှုက Google ဝန်ထမ်း200လောက်ပေါ်မှာတည်းတယောက်မှုရှိနေတယ်တဲ့နောက် Microsoft company ဆိုလို့ရှိရင်လည်းသူတို့ဝန်ထမ်း86ယောက်ပေါ်မှာတယောက်နေတယ်ဆိုပြီးတော့ထုတ်ပြန်ပါတယ
် American IT နည်းပညာကုမ္ပဏီအကြီးအကဲတွေကသမ္မတထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအမိန့်ကိုကန့်ကွက်တယ်လက်မခံဘူးလို့လူသိရှင်ကြားပြောခဲ့ကြတဲ့အထက်မှာ Salesforce ဆိုတဲ့နည်းပညာကုမ္ပဏီအကြီးအကဲFollow F share ရဲ့ tweet ကတော့ထပ်ဆင့်ပြန်ကြတဲ့ retweet ပေါင်း 4,000 နီးပါးရှိတယ်ရှင်။သူကဘာရေးလိုက်တာလဲဆိုတော့ကိုယ်တိုင်နိုင်ငံပြောင်းအခြေချလာတဲ့ first generation immigrant တွေ၊နောက်နိုင်ငံပြောင်းအခြေချလာသူတွေကနေပြီးတော့မွေးလာတဲ့သားသမီး second generation immigrant တွေတည်ထောင်ထားတဲ့ American နည်းပညာကုမ္ပဏီများဆိုပြီးတော့မှနာမည်စင်းတွေကိုရေးပြခဲ့တာ။အဲ့ဒီကုမ္ပဏီတွေကတော့ Apple, Google, Facebook, Amazon, Oracle, IBM, Uber, Yahoo, EMC,eBay, AT&T, Tesla နဲ့ Reddit ဆိုတော့လူသိများတဲ့ကမ္ဘာကျော်နည်းပညာကုမ္ပဏီကြီးတွေကြီးပဲ
ဟုတ်တယ်လေဒီ Apple ကိုတည်ထောင်သူတယောက်ဖြစ်တဲ့ Steve Jobs ဆိုလို့ရှိရင်သူ့ဖေက Syria ကနေပြီးတော့ American မှာပြောင်းလာအခြေချတဲ့လူနောက် Facebook တည်ထောင်တဲ့ Mark Zuckerberg ဆိုလို့ရှိရင်လည်းသူ့အဖိုးအဖွားတွေက Germany, Austria နဲ့ Poland ကနေရောက်လာကြတဲ့သူတွေ Google ကိုပူးတွဲတည်ထောင်တဲ့ Sergey Brin ဆိုလို့ရှိရင်လည်းအသက်6နှစ်အရွယ်မှာဒုက္ခသည်ဖြစ်နေ Russia ကနေပြီးတော့ American ကိုရောက်လာခဲ့တာမဆိတ်မမဟုတ်ပါအဲ့ဒါကြောင့်ဒီသမ္မတထရမ့်အမိန့်ထုတ်ပြီးတော့နောက်တည့်ရက်စနေနေ့မှာဆန်ဖရန်စစ္စကိုလေဆိပ်ကတခြားဆန္ဒပြသူတွေနဲ့သူသွားပေါင်းပြီးတော့ဆန္ဒပြခဲ့သေးတယ်မဟုတ်လားဗျ။အ
မေရိကန်နည်းပညာကုမ္ပဏီတွေကနိုင်ငံသားပညာရှင်တွေကိုဘာကြောင့်အားကိုးနေရတယ်လဲဆိုတာကိုနည်းပညာပိုင်းဆိုင်ရာပညာရှင်တယောက်ဖြစ်တဲ့ Vivek Wadhawan ဆိုတဲ့အမေရိကန်က Washington Post မှာသူ့ရဲ့သဘောထားအမြင်ကိုရေးထားတာကလည်းအတော်လေးစိတ်ဝင်စားဖို့ကောင်းပါတယ်။Silicon Valley ကနည်းပညာကိုနိုင်ငံတကာကိုတင်ပို့နေတဲ့တစ်ချိန်တည်းမှာပဲကမ္ဘာအတော်ဆုံးကျွမ်းကျင်သူတွေကိုတင်သွင်းနေတယ်လို့ရေးထားပါတယ်
2012ခုနှစ်တုန်းကသူကိုယ်တိုင်ပါဝင်ရေးသားခဲ့တဲ့ American ကဒီစုံဦးတစ်ထွန်းသူအသစ်များဆိုတဲ့စာတမ်းမှာ American Engineer နဲ့နည်းပညာကုမ္ပဏီအသစ် 24.3% ကိုင်းလုံးနဲ့ Silicon Valley မှာဒီအခြေစိုက်တဲ့ကုမ္ပဏီအသစ် 43.9% ကိုင်းလုံးကိုတည်ထောင်တဲ့သူတွေဟာ American ကိုပြောင်းလာအခြေချနေထိုင်ကြတဲ့ Immigrant တွေဖြစ်ကြတယ်ဆိုတာကိုလေ့လာတွေ့ခဲ့ပါတယ်တဲ့တီထွန်းမှုအားကောင်းတဲ့ GE General Electric တို့ Cisco System တို့လိုမျိုးကုမ္ပဏီတွေကနေပြီးတော့မူပိုင်ခွင့်လျှောက်တဲ့ထဲကတီထွန်းမှုအသစ်ဆန်း60ရာခိုင်နှုန်းကျော်ကိုတီထွန်းနိုင်တဲ့နေရာမှာလဲကျွမ်းကျင် immigrant တွေရဲ့တက်သည့်အားထုတ်မှုကြောင့်ဖြစ်တယ်ဆိုတာကိုတွေ့ခဲ့ရတယ်။အဲ့ဒီထက်ပိုပြီးတော့စိတ်ဝင်စားဖို့ကောင်းတာက American ဆူရမူပိုင်ခွင့်လျှောက်ထားတဲ့ထဲက40ရာခိုင်နှုန်းကျော်မှာနိုင်ငံခြားသားပညာရှင်တွေရဲ့ဖန်တီးမှုတွေပါဝင်နေတယ်မဆူပြန်ပါဘူး။
American ဘွဲ့လွန်ပညာရေးအစီအစဉ်တွေထဲက Computer Science တို့သိပ္ပံတို့ယူပဗေဒတို့လိုမျိုးသိပ္ပံဘာသာရပ်တွေမှာတက်နေကြသူအများစုကလည်းစောစောကပြောသလို Immigrant တွေဒါမှမဟုတ်လို့ရှိရင်နိုင်ငံခြား Passport ကိုက်ထားကြသူတွေဖြစ်တယ်လို့လည်းသူရဲ့စောင်းပါးမှာရေးထားပါသေးတယ်
။ Muslim တွေကိုပြစ်မှတ်ထားပြီးတော့လုတ်တဲ့သဘောမြင်နေရတဲ့သမ္မတလုတ်ရက်က American ဖွဲ့စည်းပုံကိုချိုးဖောက်ရရောက်တယ်လို့ဆိုပြီးတော့တရားစွဲမှုကလည်းရှိနေတော့အဲ့ဒီစိန်ခေါ်မှုတွေကိုနည်းပညာကုမ္ပဏီကြီးတွေကလည်းထောက်ခံနေကြတယ်ဗျ။
American နိုင်ငံသားလွတ်လပ်ခွင့်တမကAmerican Civil Liberties Union ကလည်းအလားတူတရားစွဲထားတယ်လေကိုသားညုံ။အဲဒါကြောင့် ACLU ကိုအလှူငွေထည့်ပါမယ်လို့ IT ကုမ္ပဏီအကြီးအကဲတွေယင်းနှိမ့်နှံသူတော်တော်များများကတိပေးထားကြပါပြီ။ January 28ရက်နဲ့29ရက်နှစ်ရက်အတွင်းမှာဒီ online ကနေပြီးတော့အလှူဒေါ်လာ24သန်းရတယ်လို့ ACLU ကပြောတာကိုလည်းသတင်းတွေမှာဖော်ပြကြပါတယ်။Mobile App ကနေကားငှားလို့ရတဲ့ Uber ငှားယင်ကုမ္ပဏီကဆိုရင်လည်းဒီ American ပြည်ဝင်ခွင့်ပိတ်ပင်ကန့်သက်ချက်ကြောင့်ထိခိုက်ရတဲ့သူတို့ရဲ့ရန်ပောင်းတွေအတွက်ကိုဘာသာပြန်တို့ဥပဒေကြောင့်ကနေဖြည့်ရှင်းစရိတ်တို့အတွက်ဒေါ်လာ3,000,000ရန်မွေမတည်ထားပါပြီ
။က
Google ကလည်း ACLU တင်မကောက်ဒီ Immigrant Legal Resource Center နိုင်ငံတကာကယ်ဆယ်ရေးကော်မတီကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR တို့အတွက်အရေးပေါ်ရမငွေဒေါ်လာ၄သန်းမှတည်လိုက်တယ်။နောက် online ပေါ်ကနေပြီးတော့ယာယီတဲခုနိုင်တဲ့အိမ်တွေအိတ်ခန်းတွေငှားလို့ရတဲ့ Airbnb ကဆိုလို့ရှိရင်လည်း American ပြည်ဝင်ငွေပိတ်လိုက်လို့ American တဲကိုဝင်လို့မရတဲ့သူတွေအတွက်အခမဲ့အိမ်ငှားငှားမယ်လို့ကမ်းလှမ်းခဲ့တယ်ဗျ။Viber ကဆိုလို့ရှိရင်လည်း American နဲ့ဝင်ငွေပိတ်ထားတဲ့ခုနှစ်နိုင်ငံကိုအခမဲ့ဖုန်းဆက်ခွင့်ပြုထားတယ်မဆူပြောင်းမှာ
။ဒုက္ခသည်တွေလာခွင့်လေးလပိတ်ထားတာရဲ့မွတ်စလင်အများစုရှိတဲ့ခုနှစ်နိုင်ငံကနိုင်ငံသားတွေဆိုရင်တရားဝင် American ပြည်ဝင်ခွင့်ရှိတယ်ဆိုရင်တော့မှနိုင်ငံတဲကို3လပေးမဝင်ဘူးလို့ပိတ်ထားတာရဲ့အပေါ်မှာ American နည်းပညာကုမ္ပဏီတွေဘက်ကအခုလိုတုံ့ပြန်နေကြတာကိုကြည်ချင်းအဖြစ်အဲ့ဒီနိုင်ငံတွေကမှမဟုတ်ဘဲနဲ့ဒီနိုင်ငံသားကပညာရှင်တွေကျွမ်းကျင်သူတွေအပေါ်မှာဒီနည်းပညာကုမ္ပဏီကြီးတွေဘလောက်အားထားနေရတယ်လဲဆိုတာကိုတွက်ဆကြည့်နိုင်ပါတယ်ရှင်။
ကိုသားညိုကိုညီတင်ဆက်ထားတဲ့မဆုမျက်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မရေးသန္တာကျော်ကအစီအစဉ်တင်ဆက်ထားတာကိုနားဆင်ရအောင်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ Finding Dory ကာတွန်းရုပ်ရှင်ကားနဲ့သမ္မတ Donald Trump ဘယ်လိုများပတ်သက်နေလို့နာမည်ကျော် American ရုပ်သံတင်ဆက်သူကဝေဖန်သွားခဲ့ရတာပါလေ။ February လအစမှာကျင်းပတဲ့ New York Fashion သတင်းဘက်ကအမျိုးသား Wit Fashion လက်ရာတွေဒီလိုမျိုးကမ္ဘာတစ်လွှားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထော်တာတွေကိုပြောပြပေးသွားပါမယ်။Everyone can rock out like a superstar. American ရုပ်မြင်သံကြားအစီအစဉ်တင်ဆက်သူတူဖြစ်တဲ့ Ellen DeGeneres တယောက်သမ္မတ Donald Trump ကိုပပလေးနဲ့ထိုးနှက်သွားပြန်ပါတယ်။သူအတန်နဲ့တရုတ်ဆောင်ပါဝင်ထားတဲ့ Finding Dory ဆိုတဲ့ကာတွန်းရုပ်ရှင်ကားလေးတွေကဇက်ကွက်ကိုရှင်းပြပြီးတော့ Trump လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကျပ်မှုကိုဝေဖန်လိုက်တာပါ။American ပြည်တော်စုမှာရှိတဲ့မိဘဖြစ်သူတွေကိုမေးတတ်တဲ့ငါးလေးဒိုရီတယောက်ရှာဖို့တော့ဖွင့်တဲ့ဒီဇလန်မှာတော့ဒိုရီငါးလေးနေရာမှာ Ellen DeGeneres ကအသက်နဲ့တရုတ်ဆောင်ထားပါတယ်။ American ပြည်တော်စုကိုလာကြတဲ့ Muslim နိုင်ငံ9နိုင်ငံကပြည်သူဝင်တွေနဲ့ဒုက္ခသည်ဝင်ရောက်မှုကိုတင်းကျပ်လိုက်တဲ့သမ္မတရဲ့အမိန့်ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်တည့်ရက်စနေနေ့မှာပဲဒီရုပ်ရှင်ကားကိုသမ္မတအိမ်ဖြူတော်မှာပြသသွားတာပါ။Trump ရဲ့အခုလိုမျိုးအမိန်ထုတ်ပြန်ချက်ပေါ်မှာကန့်ကွက်ဆန္ဒပြတာတွေကို The Ellen DeGeneres Show ဆိုတဲ့သူ့ရဲ့ရုပ်မြင်သံကြားအစီအစဉ်မှာပြောထားပါတယ်။ဒါမဲ့လေသူကတော့နိုင်ငံရေးပြောဆိုတာမလုပ်ချင်ပါဘူးလို့ပြောပြီးတော့2016ခုနှစ်ကသူ့အတန်နဲ့တရုတ်ဆောင်ခဲ့တဲ့အဲရုပ်ရှင်ဇလန်းကိုပဲရည်ညွှန်းပြီးတော့ပြောသွားခဲ့ပါတယ်
။ Hey you.
Hi, I'm Dory.
Name's Hank.
I have to find my family.
It's not like I have a map of this place.
A map? Good idea. You take me to the map. I figure out where my parents are. Oh boy.
ရုပ်ရှင်ဇာတ်ကားထဲမှာဒိုရီကမိဘကိုရှာဖွေဖို့အတွက်သူ့ရဲ့တငယ်ချင်းတွေနဲ့အတူအမေရိကန်ပြည်အောင်စုကြီးကိုရောက်လာခဲ့တာပါ။အဲ့မှာကြီးမားတဲ့နေရန်ကြီးနဲ့ဆုံပြီးတော့ရှေ့ဆက်သွားမရအောင်ဖြစ်ခဲ့ရပါတယ်။သူတို့အားလုံးဒီနေရန်ကိုကြော့သွားရမယ်။ဒါမဲ့မယုံနိုင်စရာပါပဲ။ဒီနေရန်ကြီးကသူတို့ကိုတားမရခဲ့ပါဘူးလို့ဒီ Generous ကပြောပါတယ်။တရားမဝင်ဝင်ရောက်သူတွေကိုဟန့်တားနိုင်မှုအတွက်မက္ကဆီကိုနယ်စပ်မှာတတိုင်းခတ်မယ်ဆိုပြီးတော့လဲထရမ့်ကကတိပြုထားတာဖြစ်ပါတယ်။ရုပ်ရှင်ဇလန်းထဲမှာတော့ဒိုရီကနယ်စပ်ဖြတ်လာခဲ့ပြီးတဲ့နောက်မှာသူ့မိဘတွေနဲ့ဆုံဖို့အဲဒီမှာတော့သူ့ရဲ့မိတ်ဆွေတခြားတိရိစ္ဆာန်လေးတွေကသူ့ကိုလိုလိုလားလားကူညီခဲ့ကြတာပါ။ဇလန်းထဲမှာအသားအရောင်အတူကွဲပြားသွားပြီးမဲ့သူတို့တွေကဒိုရီကိုကူညီခဲ့ကြတာကိုထောက်ပြပြီးတော့ Finding Dory ကြီးခဲ့ကြတဲ့လူတိုင်းတားကိုသင်ငန်းစာယူတဲ့ကြလိမ့်မယ်လို့ Ellen DeGeneres ကပြောပါတယ်။သမရရဲ့လူဝင်မှုကြီးကြပ်ရေးတင်းကျပ်မှုအမင်းကို American ပြည်အောင်စုကအမှုပညာအကြော်မော်တော်တော်များများကဓာတ်ရိုက်တစ်မျိုးသွေးဝိုက်ပြီးတော့တဖုံဝေဖန်ပြောဆိုလာနေကြသလိုကမ္ဘာနှံကလေစိတ်တွေမှာလည်းဆန္ဒပြမှုတွေနဲ့ကတောင်းကနင်းဖြစ်မှုတွေကြုံနေရခြင်းဖြစ်ပါလိမ့်ရှင
် Excuse me, our friend is in there lost alone. She's scared.
We know a way.
Don't you worry it.
အမေရိကန်ပြည်အောင်စုနယူးယောက်မြို့မှာဇန်နဝါရီလ30ရက်တနင်္လာနေ့ကစပြီးတော့နယူးယောက်ဖက်ရှင်သတင်းပတ်စတင်ကျင်းပတော့ပထမဆုံးနေ့မှာပဲအယောင်သွေးမျိုးစုံပိတ်ဆာမျိုးစုံနဲ့ဆန္ဒပြအဆိုင်ပုတ်တွေကိုဖက်ရှင်ရှောက်လမ်းပေါ်မှာတွေ့ခဲ့ရတာပါဒီဇိုင်နာရောဘတ်ဂျိမ်းစ်ကဖက်ရှင်နဲ့နိုင်ငံရေးကိုရောရှက်ဖန်တီးပြီးတော့သူ့ရဲ့လက်ရာတွေကိုပြသွားခဲ့ပါတယ် နယူးယောက်ခြေစိုက်ဒီဇိုင်နာဂျိမ်းစ်ကသူ့ရဲ့ဖက်ရှင်ဖန်တီးမှုအတွက်အချိန်မအားမလတ်ဖြစ်နေလို့အခုသူတို့နိုင်ငံမှာဖြစ်နေတဲ့အဆန္ဒပြပွဲတွေမှာတစ်ခုမှမပါဝင်ရပဲနဲ့ဒါကြောင့်မလို့သူစိုးရိမ်နေရတဲ့အကြောင်းအရာတွေသူဆန္ဒဖော်ထုတ်ခြင်းတဲ့အကြောင်းအရာတွေကိုဒီဖက်ရှင်လျှောက်လမ်းပေါ်မှာချပြရတာဖြစ်တယ်လို့ပြောပါတယ်ဒီတစ်ခေါက်သူ့ရဲ့ဖန်တီးမှုလက်ရာတွေထဲမှာအဓိကအယောင်၃မျိုးကိုတုံထားပြီးတော့တန်လွင်သေးအောင်အမဲရောင်နဲ့အညိုရောင်ဖြော့ဖြော့တို့ကိုတုံထားတာပါတချို့ဝတ်စုံတွေကိုဝါကထုတ်လုပ်တဲ့ပိတ်ဆတွေပတ်ဝန်းကျင်ကိုထိခိုက်မှုမရှိအောင်အထူးဖန်တီးထားတဲ့ပိတ်ဆတွေတုံပြီးတော့ထုတ်ထားပါတယ်ဒီနေ့ညိုရောက်ဖက်ရှင်သတင်းပတ်မှာကမ္ဘာကျော်ဖက်ရှင်ဒီဇိုင်းဖြစ်တဲ့ဒေးဗစ်နေမန်လဲပြန်ပါလာပြီးတော့1980ပြည့်လွန်လက်ရာတွေလို့ဖန်တီးထားတဲ့သူ့ရဲ့ဖက်ရှင်အမှတ်တံဆိပ်ကိုဒုတိယအကြိမ်မြောက်ချပြခဲ့ပါတယ်နောက်ဖက်ရှင်ဒီဇိုင်နာတယောက်ဖြစ်တဲ့ပိုလန်နယ်ဘွားရာဖယ်စဝိုက်ဒါကတော့သူ့ရဲ့ဖက်ရှင်အမှတ်တံဆိပ်ဖြစ်တဲ့အာစဝိုက်ဒါကိုဒီဖက်ရှင်သတင်းပတ်မှာပထမဆုံးအချိန်ပါဝင်ပြသခွင့်ရတဲ့အတွက်အထူးဝမ်းသာနေပါတယ
် So this season we mixing elements of a British punk with romantic side of Paris
သူ့ရဲ့ဖက်ရှင်ဖန်တီးမှုကဗြိတိရှ်ပန့်ဂီတာကိုပါရီမြို့တော်ရဲ့ချစ်ချင်းမြတ်တာနဲ့အာယုံခံစားပြီးတော့ရောဆက်ထားတာလို့ပြောပါတယ်ငင်းငယ်ရေးကိုလိုလားတဲ့လမ်းမဘောကတိုက်ခိုက်ရေးသမားတွေရဲ့ fashion ဖြစ်ပါတယ်တဲ့အခုလိုမျိုးကဘာကြီးမှာအဖြစ်ပြက်မျိုးစုံကြုံတွေ့နေရချိန်မှာကျွန်တော်တို့ကိုယ့်ရဲ့အခွင့်အရေးတွေကိုယ်တိုင်ရက်တည်ရမယ်ကိုယ်ယုံကြည်မှုကိုကာကွယ်ရမယ်ဆိုတာပြသဖို့တိတ်ကိုရေးကြည့်ပါတယ်ကျွန်တော်ရဲ့ဒီ fashion လက်ရာတွေကဒီသဘောကိုကိုးစားပြုနိုင်မယ်လို့မျှော်လင့်မိပါတယ်လို့ပြောသွားခဲ့ပါတယ်ညိုရောက် fashion သတင်းပတ်ပထမအဆုံးနေ့မှာပြသခဲ့တဲ့နောက် fashion designer တွေကတော့ Made in Noir နဲ့ private policy တစိတို့ဖြစ်ပါတယ်နယူးယောက်ဖက်ရှင်သတင်းဘက်ကိုလေးရတာကျင်းပခဲ့ပြီးတော့ Belgian fashion designer Ralph Simon ရဲ့လက်ရာတွေလည်းပြသခဲ့ပါတယ်ရှင် Social media နဲ့အထူးကြော်ကြားတဲ့ Kylie Jenner, မင်းသမီး Jessica Alba နဲ့ Australia ရုပ်ရှင်မင်းသမီး Margot Robbie တို့ဟာစပင်မိတ်ကပ်ထူးချွန်အလှအဆင်သူတွေအတွက်ဂုဏ်ပြုပြီးတော့ဇန်နဝါရီလ10ရက်နေ့ကအနောက်ဟောလိဝုဒ်မှာကျင်းပတဲ့ Marie Claire Magazine အခမ်းအနားကိုတက်ရောက်ခဲ့ကြပါတယ် Marie Claire Magazine ကနှစ်စဉ်ချီးမြှင့်နေကြ MC Image Maker စုကတော့အနုပညာရှင်တွေထင်ပေါ်ကျော်ကြားသူတွေရဲ့နောက်ွယ်ကစပင်မိတ်ကပ်ပြင်ဆင်ခြေသားသူတွေ Fashion ရည်စည်းကိုပုံဖော်ပေးသူတွေကိုဂုဏ်ပြုတဲ့စုဖြစ်ပါတယ် Balmain အဝတ်အထည်တစိုက် Designer Olivia Rustein နဲ့အဝတ်အစား Design ဖန်တီးသူလည်းဖြစ်နာမည်ကျော်တွေကို Style ရွေးပေးသူလည်းဖြစ်တဲ့ Mavy Riley စပင်အလှဖန်တီးသူ Carrie Hill တို့စုရတဲ့သူတွေထဲမှာပါဝင်ပါတယ်တက်ရောက်လာတဲ့သူတွေထဲမှာတော့တခြားမင်းသမီးတွေဖြစ်တဲ့ Cindy Crawford, Elizabeth Olsen, Janelle Monáe နဲ့ Lisa Kudrow တို့ကိုတွေ့ရပါတယ်ရှင်။ I got to tell you something. Oh yeah, I want to be. I want to be a celebrity. ဒီတက်ရောက်တဲ့တဲ့နွားအစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own
jet. Painted on the side and bright red. It's gonna stay bright. မေတ္တာနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုလည်းတင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်မှာတော့မန္တလေးမြို့ကယုံကြည်ရာအသိပညာပြန်ပွားရေးအသင်းကကိုဇော်ထက်အောင်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်။မမိုးယူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ Don't spin down the ekala ma. လူတယောက်အဖွဲ့အစည်းတစ်ခုပေါ်မှာယုံကြည်ရာတက်စနစ်တစ်ခုတည်ဆောက်ဖို့ပို့ပြီးယုံကြည်ပါတယ်။အခုပြင်ပြောင်းလေးကာလမှာအများကြီးလဲလှုပ်လာကြတာရှိတယ်။နောက်ထပ်ကျွန်တော်တို့ဖြစ်လာမယ့်ကာလတွေမှာကျွန်တော်တို့ကလူရိုးသားတဲ့လူသဘောကောင်းတဲ့လူရောက်လာတဲ့ကာလမှာဒီလက်ပေးလက်ယူစနစ်ကြီးကပပျောက်နေပြီးတော့မရိုးသားတဲ့လူတက်လာတဲ့အချိန်မှာလက်ပေးလက်ယူစနစ်ကြီးကပြန်ပေါ်လာတဲ့အချိန်မျိုးထက်ကျွန်တော်ကဘယ်သူပဲတက်လာလက်ပေးလက်ယူမှုမရှိအောင်တနိုင်မနေအောင်တိစောက်ထားလို့ရမယ့်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်။အခုလက်ရှိဆိုရင်ကျွန်တော်တို့ဒီမှာနိုင်ငံလဲတိုးတက်လာပြီသိကောင်းတဲ့နည်းပညာတွေလည်းရှိလာပြီကွန်ပျူတာစနစ်ကိုလည်းတုံးလို့ရနေပြီဆိုတော့အစိုးရရန်နေရမှာကျွန်တော်တို့ပွင့်လင်းမြင်သာတယ်နောက်တစ်ခုကလက်ပေးလက်ယူမှုကင်းတဲ့စနစ်တစ်ခုတည်ဆောက်ဖို့ဆိုရင်နည်းပညာကိုအများကြီးသုံးချဖို့လိုပါတယ်ကျွန်တော်တို့ဒီမှာရှိနေတဲ့ e-government ဆိုပြီးပြောခဲ့တာလည်းနှစ်ပေါင်းအများကြီးကြာလာပါပြီဒါပေမဲ့တကယ်တမ်းက e-government ကိုအကောင့်ထဲပေါ်နိုင်မယ်ဆိုရင်ကျွန်တော်တို့သွားနေတဲ့ information တွေပေးနေတဲ့သတင်းချက်လက်တွေငွေပေးချေတဲ့စနစ်တွေပြီးတော့ညှဝေတဲ့သတင်း information တွေကဒီ
စနစ်ပေါ်ကနေအကုန်လုံးသွားမယ်ဆိုရင်လက်ပြီးလက်ယူမှုကိုကျွန်တော်တို့ကတစင်ချင်းတစင်ချင်းနဲ့ရှော့ချသွားလို့ရပါတယ်။ဒီနေရာချင်းရှော့ချသွားမယ်ဆိုရင်ကျွန်တော်တို့ကဘယ်ဒေတာဘယ်ဆိုရဘယ်ပြည်နယ်ဘယ်ဆိုရမှာဖြစ်ဖြစ်လက်ပြီးလက်ယူမှုကလူမှမူတည်ပဲနဲ့စနစ်တစ်ခုမှမူတည်သွားပါမယ်။နောက်ထပ်တစ်ခုကတော့ကျွန်တော်တို့ယုံကြည်တာကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးရဲ့ social security system မှာဒါကိုကျွန်တော်တို့ပြန်ပြီးအများကြီးတည်ဆောက်ဖို့လိုပါလိမ့်မယ်။ကျွန်တော်တို့နိုင်ငံမှာအိန္ဒိယ China Bangladesh အစားအသောက်ပြင်ကျွန်တော်တို့ဖြစ်ဆက်နေတဲ့နေဆက်တွေမှာစီးပွားရေးအင်အားအရာရောလူမှုရေးအင်အားအရာရောယဉ်ကျေးမှုအင်အားအရာရောအများကြီးထိုးဖောက်ပြီးတော့ဝင်ရောက်သိမ်းပိုက်လာတာအများကြီးတွေ့ရပါတယ်။ဒီနေရာမှာကျွန်တော်တို့ကဒီမိုကရေစီစနစ်ဖြစ်တဲ့အတွက်အားလုံးဒီဒန်းတို့ညီပြရှင်ပြိုင်ဝင်ရှိရမယ်ဆိုတာလည်းကျွန်တော်တို့လက်ခံပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံအတွင်းမှာလာပြီးတော့စီးပွားရှာတာဖြစ်စေတခြားလုပ်တွေလုပ်တာဖြစ်စေသူတို့အနေနဲ့လာပြီးစီးပွားရေးရှာတဲ့လူတွေ investor တွေငွေကြေးရဖြစ်စေတခြား profit တခုနဲ့မြင့်တက်သွားသလိုပဲကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကလည်းအောက်ခြေမှာကျန်းမနေကြပဲနဲ့ကျွန်တော်တို့ရင်းမြစ်ကြတင်ဆိုသလိုအလိုက်တင်လိုက်ပါပြီးလူနေမှုဘဝတွေမြင့်တင်သွားစေဖို့လိုအပ်ပါတယ်အဲ့အတွက်ကျွန်တော်နောက်နိုင်ငံတွေမှာတုံးနေတဲ့ကျွန်တော်တို့ပြည်သူပြည်သားတွေအတွက်အကောင်းမွန်ဆုံးစနစ်နဲ့လုပ်ပေးနိုင်မယ်ဆိုရင်ဘယ်လောက်ပဲကျွန်တော်တို့နိုင်ငံမှာရှိတဲ့စီးပွားရေးကဘယ်လောက်ပဲတက်သွားတက်သွားစင်ရဲချမ်းသာကွာဟမှုကပြတ်ထွက်မသွားပဲနဲ့ဒီ middle class ကိုအကောင်းဆုံးဖန်တီးထားနိုင်ပြီးတော့ချမ်းသာတဲ့လူကလည်းကြိုးစားကြိုးစားတော့ချမ်းသာမယ်မြန်မာနိုင်ငံသူနိုင်ငံသားအားလည်းနိုင်ငံအလယ်မှာစစ်စင်ရေးနဲ့မနေရဘူးဆိုတဲ့ state ကိုဖန်တီးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နောက်ထပ်တစ်ခုကတော့ကျွန်တော်နိုင်ငံတည်ဆောက်ရေးလုပ်တဲ့ကာလမှာအခုပြည်내အစိုးရတွေရှိတဲ့တိုင်းဒေသကြီးအစိုးရတွေဖွဲ့ကြတဲ့အချိန်မှာလုပ်ပိုင်ခွင့်တွေလည်းအကန့်အသတ်နဲ့ရှိတာတော့မှန်နေ။အဲ့ဒီထဲမှာကျွန်တော်တို့ဖြစ်စေချင်တဲ့ဒေသတစ်ခုကတော့တိုင်းဒေသကြီးအစိုးရ level မှာဖြစ်စေပြည်내အစိုးရ level မှာဖြစ်စေ right to know ဆိုတဲ့ဥပဒေလေးကိုပြုစေချင်ပါတယ်။ data လိုက် data လိုက်ဖြစ်စေပြည်တော်စုစစ်မှာဖြစ်စေသက်ဆိုင်ရာအစိုးရလုပ်ငန်းတွေမှာရှိနေတဲ့project တွေငွေရေးကြေးစီစဉ်မှုတွေတုံးဆွဲနေတဲ့လစာတွေပေးဆောင်နေရတဲ့အခွန်တွေအခွန်တွေကိုပြန်တုံးဆွဲတဲ့ပုံစံတွေဒါတွေကိုကျွန်တော်တို့ပြည်သူပြည်သားတွေရောမီဒီယာရောအရက်ဖလူဖွဲ့စည်းတွေရောအားလုံးကသိပိုင်ခွင့်ရှိမယ်ဆိုရင်လက်ပြီးလက်ယူမှုဆိုတာကိုပြန်ပြီးတော့ဟန်တားလို့ရတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ထိန်းချောင်းလို့ရပါတယ်အဲ့တော့ right to know information ကိုတစ်ဆင့်ကျွန်တော်တို့ပြည်내အစိုးရအတိုင်းအတာကြီးအစိုးရ project တွေအနေမှာပြည်တော်စုစစ်တီဆွဲတင်နိုင်မယ်ဆိုကျွန်တော်တို့နိုင်ငံမှာလက်ပြီးလက်ယူမှုကိုချော့ချသွားနိုင်တဲ့အမျှကျွန်တော်တို့နိုင်ငံရဲ့အကြီးကြီးကနေအစိုးရတရက်ပေါ်လာမယ်အစိုးရတရက်ကပြည်သူလူထုရဲ့အကျိုးကျေးဇူးကိုကြည့်ပြီးတော့ social security system တွေဆောက်သွားမယ်ဆိုရင်ကျွန်တော်တို့နိုင်ငံအတွက်ကပိုပြီးနေချင်းစပွဲရှိတဲ့လူတိုင်းဝိုင်းတစ်ခုကိုဖန်တီးနိုင်ပြီးတော့ဒီဘက်မှာရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံသားအားလုံးပြန်လာပြီးတော့အတိုင်းပြည်ကိုတည်ဆောက်လို့ရမယ်ချင်းတွေဖန်တီးနိုင်မယ်လို့ယူဆပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲကြံနေသေးတဲ့အချိန်မှာတော့သတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းကတလဲပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တနင်္လာနေ့ကတွေ့ဆုံမိန့်မြန်ခံတွင် Fox ရုပ်သံသတင်းဌာနကသတင်းတော်ဘေးအိုရိုင်လီပြောခဲ့တဲ့အပေါ် Fox ရုပ်သံသတင်းဌာနအနေနဲ့တောင်းပန်မှုရုရှားဆွေရကတောင်းဆိုလိုက်ပါတယ်။ရုရှားကောင်းဆောင်ကိုသူလေးစားတယ်လို့သမ္မတထရမ့်ကပြောလိုက်ပြီးတဲ့နောက်ပူတင်ဟာလူသက်သမားတူဦးပဲလို့အိုရိုင်လီကပြောတာပါ။ Fox သတင်းဌာနသတင်းတော်ရဲ့အဲ့လိုပြောစကားဟာလက်ခံနိုင်မရမရှိပဲစော်ကားတယ်လို့ယူဆကြောင်းအမှန်တမ်းပြောရရင်တော့ Fox လို့အတိမတ်ပြုခံရတဲ့သတင်းဌာနတစ်ခုကနေတောင်းပန်တာမျိုးဖြစ်စေချင်တယ်လို့တယ်လီဖုန်းကနေတဆင့်ဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်အတ္တလန္တိစာချုပ်နေတိုးဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေမေလလုပ်မဲ့အစည်းအဝေးကိုတက်ဖို့သဘောတူလိုက်ပါတယ်။နေတိုးဖွဲ့ကြီးကယန်စတိုတန်ဘော့ဂ်နဲ့တနင်္လာနေ့ကတယ်လီဖုန်းပြောချိန်တွင်အဲ့ဒီလိုသဘောတူလိုက်တာပါ။ဆီးရီးယားပြစ်ခတ်ရဆေးရေးသဘောတူညီချက်ကိစ္စကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကာဇက်စတန်နိုင်ငံရဲ့မြို့တော်မှာဆွေးနွေးနေပါတယ်။ဘူဒွဲလုံငန်းဖွဲ့ရဲ့ပထမဆုံးအစည်းအဝေးကိုအက်စတာနာမြို့တော်မှာဒီကနေ့လုပ်ပြီးရုရှားတူရကီအီရန်နဲ့ကုလသမဂ္ဂကကိုယ်စားလှယ်တွေတက်နေပါတယ်။အာရှဒေသဟာလာမယ့်ဆယ်စုနှစ်တွင်ကင်ဆာရောဂါတဲ့အရေးအတွက်တိုးလာတာနဲ့လေပြတ်ဝေဒနာခံစားရသူအုံနောက်ထိခိုက်ဒဏ်ရာရဒါမှမဟုတ်ရောဂါတခုခုကြောင့်ဆေးဝေဒနာခံစားရသူအရေးအတွက်တိုးလာတာကြောင့်ဆေးကုသမှုကုန်ကျစရိတ်ဝန်တိုးဖို့ကြီးလာမယ့်အရေးရင်ဆိုင်နေရပါတယ်။စီးပွားရေးကောင်းလာပြီမဲ့စီးပွားရေးကောင်းလာတာကြောင့်ဆင်းရဲမွတ်တေမှုလျော့သွားပြီမဲ့အနေထိုင်အစားအသောက်ပြောင်းလဲတာကနေယောဂဖြစ်ပွားတာတွေတိုးလာတာပါခင်ဗျာ
သတင်းကြေညာကိုကိုကြကြောသိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitex Zonyet ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညပိုင်းအစီအစဉ်ဒီမှာပဲပြီးသက်ပါမယ်ရှင်။မနက်ဖြန်အင်္ဂါမနက်ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.